Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇွန်လ23ရက်တောက်ကြနေ့ညပဲ VOE စီစဉ်နေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 50နဲ့ line meter 190တို့အပြင် VOE Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖိုင်းနားဆင်နိုင်ပါခင်ဗျာ။ကျွန်တော်အောင်ပါအခုညပိုင်းစီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ပါကစ္စတန်နိုင်ငံအနောက်မြောက်ဖက်ဒေသမှာဘုံးပေါက်ကွဲမှုနှစ်ခုကြောင့်လူ15ယောက်တမန်နဲ့သေဆုံးပြီး80ကျော်ဒဏ်ရာရသွားပါတယ်။ရုရှားရဲ့ထူးဆုံဆန်းစစ်ဆေးနေသူနဲ့ရာဥကဖက်ရှားခံရတဲ့အမေရိကန်ပြည်အောင်စုဆုံဆန်းစစ်ဆေးဘီရို FBI ညွှန်ကြားမှုအောင် James Comey တို့ကြားရင်းနှီးလွတ်နဲ့အတွက်စိတ်နှောက်ယှက်ဖြစ်ရတဲ့ကြောင်းသမ္မတတော်နဲ့ Trump ကပြောလိုက်ပါတယ်။ဒီလိုဖြစ်ကန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခွညုံနဲ့သူကြီးညာပေးမှာပါ
။ကောင်းပါပြီကောင်းလင်းကြီးအခုညနားဆင်ရမယ့်သတင်းလော်ရီထဲမှာဆိုရင်တော့ဒီကနေ့၄ချိန်မြောက်ယုံချိန်မှာ The Voice သတင်းစာ Editor ချုပ်ဦးကျော်မင်းစွေဗြိတိရှ်ကုကုမောင်တို့နဲ့ပတ်သက်လို့တရားပြန်ဘက်ကဘယ်လိုထွက်ဆိုခဲ့တာပါလဲ
ဦးကျော်မင်းစွေနဲ့တာရွေးကြဗြိတိရှ်ကုကုမောင်အပေါ်မှာတန်ကြားခဲ့ခြင်းဆက်သွယ်ရေးဥပဒေပုံမှန်66ဂါဒီရီယာအေးယူပေးပါလို့တင်ထားခဲ့ခြင်းမဟုတ်ဘူး
ရန်ကုန်တိုင်းစစ်ထောင်စုရုပ်ရန်ကုန်တပ်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကအခုလိုထွက်ဆိုခဲ့တာလို့ဦးကျော်မင်းစွေရဲ့ရှင်းလင်းဦးခမောင်မြင့်ကပြောသွားတာပါ။ဒါအပြင်ကချင်ပြည်နယ်ကဖမ်းဆီးခံလူငယ်တွေလွတ်လာတဲ့သတင်းနဲ့အတူ AI နည်းပညာကိုအသုံးပြုပြီးစိုက်ပျိုးရေးကဏ္ဍတွေမှာဘယ်လိုမြင့်တင်နိုင်မလဲဆိုတာကိုတင်ပြပေးသွားမှာပါ။ဒုတိယပိုင်းအစီအစဉ်မှာတော့အဖက်ဆင်အစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒါလို့သတင်းဆောင်မတွေမထုတ်လွှင့်နေမှာအခုအရင်ဆုံးတောက်ကြနေညဘက်ထိတ်ကန်းရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မခွန်မျိုးရုကကြီးညာပြပါလိမ့်မယ်ခင
်ဗျာပါကစ္စတန်နိုင်ငံနောက်မြောက်ဘက်ဒေသမှာဘုံးပေါက်ကွဲမှုနှစ်ခုကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး80ကျော်ဒဏ်ရာရသွားပါတယ်အာဖဂန်နိုင်ငံနဲ့နယ်စပ်ဒဇယ်တပိုင်းကိုချပိုင်းအုပ်ချုပ်ခွင့်ရကူရန်လူမျိုးစုဒေသရဲ့အဓိကမျိုးဖြစ်တဲ့ပရာချီနာမျိုးလူစီကားတဲ့ဈေးတစ်ခုတည်းဘုံးပေါက်ကွဲမှုတွေဖြစ်ခဲ့တာပါလူသားလူလာများတဲ့မွန်လွယ်ပိုင်းအချိန်တိုင်းငယ်မှာပဲပြင်းအားတိတ်မများတဲ့ဘုံးတလုံးပေါက်ကွဲပြီးတိတ်မချခင်မှာပဲအင်အားပြည့်တဲ့နောက်တက်ဘုံးတလုံးပေါက်ကွဲခဲ့တာဖြစ်ကြောင်းဒေသခံလူတော်ကိုယ်စားလှယ်တူဖြစ်တဲ့ဆာဂျစ်တူရီကပြောပါရယ်ဒီဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့လည်းသူကဆိုပါရယ်ဆင်းရုံနဲ့နီးစပ်စုတိုင်ဝန်ကလည်းရောက်လာတဲ့လူနာရီတွေက30လောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ပြောဆိုခဲ့ပါတယ်ပေါက်ကွဲမှုဖြစ်တဲ့ဒေသရှီယာမွတ်စလင်အများစုနေထိုင်တဲ့ဒေသလည်းဖြစ်ပါတယ်။ဒဏ်ရာသူတွေကိုပတ်ရွှာမြို့ဆေးရုံမှာကုသပေးဖို့တည်ဆောင်ပေးမဲ့ရဟရင်နှစင်းကိုဆေးလုထားကြောင်းလည်းစစ်တပ်ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ပေါက်ကွဲမှုတွေနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဆိုပြီးပြောဆိုတာမျိုးတော့မရှိပါဘူး။ပါကစ္စတန်နောက်တော့မဲ့ကွတ်တာမြို့မှာပြင်းထန်တဲ့ကားဘုံးပေါက်ကွဲမှုကြောင့်ဒီကနေ့မှာပဲလူ73ဦးထက်မနည်းသေဆုံးပြီး20လောက်ဒဏ်ရာရခဲ့ပြီးနိုင်ပိုင်းအကြာမှာပဲတိုက်ခိုက်မှုတွေနဲ့ထပ်မံကြုံတွေ့ခဲ့ရတာပါ။ဒေသခံအစိမ့်ရဲရရှိသူကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပုံရတဲ့ကွတ်တာမြို့မှာပေါက်ကွဲမှုအတွင်းရဲတပ်ဖွဲ့ဝင်9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်ခိုက်မှုမှာတော့ပါကစ္စတန်နိုင်ငံကတာလီဘန်အဖွဲ့ဝါတစ်ခုဖြစ်တဲ့ဂျမတူအဟာရာအဖွဲ့ကသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာခဲ့ပါတယ်။
ကတားနိုင်ငံကိုအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်ဆွဆွဲပြီးဆက်ဆံရေးဖြတ်တောက်လိုက်ကြတဲ့ဆော်ရီအာရေဗျာနဲ့တခြားပင်လယ်ကွေ့နိုင်ငံတွေကကတားအစိုးရအနေနဲ့ဘာရီဆောင်ရွက်တင်နေဆိုတဲ့တောင်းဆိုချက်တွေကိုကတားအစိုးရစီကိုပေးပို့လိုက်ပါတယ်။ဆော်ရီအာရေဗျာ၊ဘာရိန်၊အာရဗ်စော်ဘာများပြည်တော်စု UAE နဲ့အီဂျစ်အာရဗ်လေးနိုင်ငံနဲ့ကတားနိုင်ငံကြားဂျာဝင်ဆက်ဆက်ပေးနေတဲ့ကူဝိတ်နိုင်ငံကဒီတောင်းဆိုချက်တွေကိုကတားအစိုးရစီကိုပေးပို့လိုက်တာပါ။ဒီထက်မှာတော့အီရန်နဲ့ဆက်ဆံရေးကန့်သတ်ပြီးကတားမှာရှိတဲ့အီရန်တန်ရုံတွေကိုပိတ်ပစ်ဖို့ကတားခြေဆိုင်အယ်ဂျဇီရာသတင်းဌာနနဲ့သူနဲ့ဆက်ဆက်နေတဲ့သတင်းဌာနအားလုံးကိုပိတ်ပစ်ဖို့တောင်းဆိုတာတွေပါဝင်ပါတယ်။ဒါပြင်မွတ်စလင်ညီအစ်ကိုအဖွဲ့ IS အဖွဲ့ Al-Qaeda အဖွဲ့ Lebanon ခြေဆိုင် Hezbollah အဖွဲ့နဲ့အကြမ်းဖက်အဖွဲ့တွေဖြစ်တရားဝင်တတ်မှတ်ထားတဲ့ဖွဲ့အစည်းတွေနဲ့ကတားနိုင်ငံဆက်ဆံနေတာတွေအားလုံးရပ်ဆိုင်းပစ်ဖို့လည်းဒီတောင်းဆိုချက်ထဲမှာထည့်သွင်းထားပါတယ်။ကတားနိုင်ငံအတွင်းမှာတူရကီတပ်ဖွဲ့ဝင်တွေရှိနေတာရောကတားမှာတူရကီနဲ့ပူးတွဲစည်းရေးလက်ကျင့်မှုတွေလုပ်နေတာတွေကိုအာရဗ်နိုင်ငံတွေကချက်ချင်းရပ်တန့်ပစ်စည်းကြင်တာဖြစ်ပါတယ်။ဒီလေးနိုင်ငံချင်းအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုကာတာအစိုးရကငွေကြေးထောက်ပံ့ပေးနေတာတွေရပ်ပစ်ဖို့လဲတောင်းဆိုထားပြီးကာတာအနေနဲ့ပင်လယ်ကွေ့နိုင်ငံတွေကအလိုရှိနေတဲ့လူပုဂ္ဂိုလ်တွေအကြမ်းဖက်သမားတွေကိုမူရင်းနိုင်ငံတွေစီလွှဲပြောင်းပေးဖို့လဲပြောထားပါတယ်။ဒီတောင်းဆိုချက်တွေကို၁၀ရက်အတွင်းလိုက်ပါဆောင်ရွက်ဖို့ပြောထားပြီးအဲ့ဒီလိုမလုပ်ဆောင်ရင်ဘာဖြစ်မလဲဆိုတာကိုတော့ပြောမထားပါဘူး။
American Thomas Donald Trump ga tu ye me so wet taw ngane ne Russia lo cha sat na mu shi mi shi song san ni de athu song san sit sei su ne ya lu ga phe cha khan tha kya de pyo lo song san sit sei pyu FBI yin cha yin mu haw James Comey lo cha yin ni mu shi ni de atwe alon me sait naw shi phi ya jaw pyo so lai ba de athu song san sit sei su Robert Mueller ne FBI chief ke haw no wa in pyan ma yin ni lo ne mai su yi phi ni de atwe de kae ko sait naw shi phi ya de lo de yin 6 pwa twe ma prathama song yau myin Fox Internet, Fox and Friends System, Thomas Trump ga so lai da ba. Tin sa shin le mwe le ko da ba ma de chain thi she cha bu ne. Tin taw de ni ne me jin na le ko chu bi tin pya bu sin sa ni chi ma be. Ai bi lo ma ma ne ga phi lo khe de yauk tan mien mien gan ko taw cha ni ma ne ma thau lo nge da phit par de. Russia ye naw she mu le ko u saung saung san sit sin ni ye FBI yin cha ye mu kaw mi ko ya lu ga phyo lai bi naw ma be. Ti ya ye un yi thana ga a thu saung san sit sin su phi FBI chi ke taw yu ga bu su mu la ko khan ya khe da ba. Pi ka de ni American Thomas yu ka bu Tama Lautran and Yabu, Russia, Jawin, not Shaka, and Shimishi, Tamaraga, the Island Anima, Superta, Shimishi Surago, Portopo, two songs of Sisu Mulapi, Congress to Comdigare, Songzani, Pipare, Tamarago, Russia, Yuka Bogu, not Shetelu, Pioso Niaria, Pianpet to Mukrotum, Tamarlao, Hilan Clinton, Shoning Yahoo, Singi Bibu, Juvene, Nene, Olani P, Navomias of Riga, Pioso Niraba, Effie and Chaimuha, Comine, Tizan Pioso Gerarigo, a temper, Matant in Tara Machia. Pioso be not any mabe, Tolin Piatagere, Fox Yomitanya Sisine, Mimiangan tomorrow, Tunine, the Shallow Mane, Dina Pioga, Lule, Tamatranga, Pioso Gavare.
Obama care look or Yentamra Obama letter, Jama Yusanshamu Ubri Nyama, Asatu Piatame, Jama Yusanshamu Ubri Mujango, the Rimba Dunet Cheat, the Cape, Sunuka Bia now, a Telodo Republican, Madriga Duruya, so Bujago, Chapia Libavi, Democrat Dre, Lela Dvorashi, the Republican Dre Abjain, Tamayoja, Conservative. Republican Rina Taman Lutchugaba Dimu Django, we went Harajivare, Tamra Donet Tram Garo, a Teludo Ubre Mujango Taukanjau, Tuzare di Ubre Piatana and Book Nolin Jane, Obama Jamai Sanshamu Ubre, Shiro Busurago, Dria Java Lule, Tuya Tuta Samyana Mayita Tavare, Samyana Dea Liz and Namyana Bare Dimu Django, a Teludo, Lumiazu Kanza, Mitch McGonaga, Chake, Piake, Bide now, Washita Muro. Ronald Reagan Lizay Ma Tala Rinika Kangwet Sanda Byadure Suwega Jabi, Drinbak Gong Ko Ingo Pianjame Lutto Madrigo Twisong Saka Pyokun Yabu Juzake Javare. Teludoga aku so bulite Ubre Mujaya, America and Yazu Nine Jamai Amaga, Mapimini, where you jaya Mapibi, Mary Gay Lokore, Namba Durine, Matan Swan Dure, Soyaga, Jamai Amagan, Saito Birari, Short Chapia Mabi, Winwin Neba Dure, Jamai Amagan, Deserto by Saito Biragule, Yapia Mapibare, Democrat Lodo, Madri Begat, Kenneth Sanchin, Kangwele, Melu, Dosayare, D. Ubre Mujan, a Teludoma, D. Pipo, Soyan, Republican Lodo, and Ma, Nazet Neotega, and Nezo, Yau Nazega, Taukan, D. Pua. Tavime Lolo Zemaro, Di Ure Mujango, Tauka Mam Hopulo, Tokyo Tare, Republican, a Teludo, Matt Leao Sinivare.
You American than Yava Yamavada Sicilio, Yavai Kuna Igani Senai T, Lidomida Nestle, Kiluhax, Sinetonia Konga, Lidomida Nestanga, Kiluhax, Tite Kuchanga, Lidomida Tosane, Kiluhax, Poton Ninga.
ไลโนมีเตอร์50เตะกิโลเฮิรตซ์90ชิงงาเนี่ยสนิทเนี่ยตะนิงกรีนี่တွေမှာไลโนมีเตอร์150ကိုစေကီလိုဟတ်စ်90ခွန်ကားရုကနေလဲချုပ်နေပေးနေပါတယ်ရှင်ယူအမေရိကန်စံညမှာပါ ဥရောပတမကအီးယူကနေဗြိတိန်နိုင်ငံခွတ်တပ်ပြီးနောက်ပိုင်းဗြိတိန်မှနေထိုင်နေကြတဲ့အီးယူဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေခံစားဝင်ရှိမဲ့အခွင့်အရေးအတွက်သူရဲ့ကန့်လန့်ချက်ဟာအင်ပြာမမျှတပြီးလင်းလက်မှုရှိတဲ့အကြောင်းဝန်ကြီးချုပ်ထရီဆာမေးကပြောဆိုလိုက်ပါတယ်
I want to reassure all those EU citizens who are in the UK who've made their lives and homes in the UK that no one will have to leave.
ဗြိတိန်နိုင်ငံမှာအခြေချနေထိုင်နေကြတဲ့EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေအနေနဲ့နေရပြန်စရာမလိုဘူးလို့မိသားစုတွေတကွဲတပြားဖြစ်တာမျိုးတွေ့ရမှာမဟုတ်ဘူးဆိုတာထပ်လောင်းအာမခံလို့လည်းကြောင်းဝန်ကြီးချုပ်ကပြောဆိုသွားတာပါ EU နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသားတွေကိုလည်းအလားတူခွင့်ရေးခံစားဝင်ရရှိစေလို့လည်းကြောင်းဒီကနေ့အစည်းအဝေးတွေမှာတိုင်ခင်မှာပဲပြောဆိုခဲ ြမယ်လို့လည်းဘယ်ဂျန်နိုင်ငံ Brussels မြို့မှာကျင်းပနေတဲ့ EU ထိပ်သီးအစည်းအဝေးပွဲဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာပဲပြောဆိုခဲ့တာပါ EU ခေါင်းဆောင်တွေကတော့ကမ်းလှမ်းချက်ဟာပြည့်စုံမှုမရှိဘူးဆိုပြီးမေးခွန်းထုတ်နေပါတယ် EU ကခွဲထွက်ဖို့ Britain နိုင်ငံကဆုံးဖြတ်ခဲ့တဲ့အပေါ်အပြူသဘောနဲ့ဆက်ဆံဆောင်ရွက်ဖို့လိုအပ်ကြောင်းဥရောပပါလီမန်ဥက္ကဋ္ဌ Antonio Tajani ကမနေ့တုန်းကပဲပြောဆိုခဲ့ပေမယ့်အနာဂတ်မှာပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ပါတယ် EU ကနေ Britain ခွဲထွက်မဲ့အစီအစဉ်ဖြင့် Champion ဝါရဒုက္ခနဲ့အရေးနဲ့ဥရောပမှာရင်ဆိုင်နေရတဲ့ကိစ္စတွေကိုဆွေးနွေးမဲ့နှစ်ရက်ကြာထိပ်သီးညီလာခံကိုတော့ Brussels မြို့မှာမနေ့ကစတင်ကျင်းပခဲ့တာပါ EU ရဲ့ကြံဖော့ဝင်28နိုင်ငံကဥရောပတလောမှာလုပ်ငန်းတွေလုပ်ကန်နေပြီး Britain မှာရုံးချုပ်တွေဖွင့်လှစ်ထားတဲ့ Agency တွေအနေနဲ့လည်းအတွက်ကိုပြောင်းရွှေ့ဖို့အသင့်ဖြစ်နေပြီလို့ EU ကြီးကဲ Donald Tusk ကပြောပါတယ်ပြည်သူ့သမ္မတ Emmanuel Macron ကတော့ Britain ခွဲထွက်ပြီးတဲ့နောက်ဒုက္ခသည်အရေးဖြစ်ရှိမဲ့ဥရောပရဲ့စီမံကိန်းတွေကို Germany နဲ့တူလက်တွဲပြီးပြန်လည်စတင်မယ်အကြောင်းပြောဆိုခဲ့ပါတယ
်အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာအမေရိကန်သမ္မတ Donald Trump နဲ့ပထမဆုံးတွေ့ဆုံဖို့အမေရိကန်ကိုသွားဖို့ရှိပါတယ်ပြီးခဲ့တဲ့3နှစ်တာကာလအတွင်းရှိခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်အိန္ဒိယအနေနဲ့ဆောင်ရွက်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲဝန်ကြီးချုပ် Modi အခုလိုသွားမှာပါအိန္ဒိယအစိုးရအရာရှိတွေကတော့တနင်္ဂနွေနေ့မှာစတင်မဲ့ဝန်ကြီးချုပ်မိုဒီရဲ့နှစ်ရက်တာအမေရိကန်ခရီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးတိုးချဲ့နိုင်မဲ့အခြေခံတွေရလာဖို့အကောင်းမြင်မျှော်လင့်ကြပါတယ်နှစ်နိုင်ငံကြားခိုင်မာအကောင်းနဲ့ဆက်ဆံရေးတိုးတက်လာနေပါတယ်လို့အိန္ဒိယနိုင်ငံကြားရေးဌာနပြောခွင့်ရကိုဘက်ဘန်ဂေကပြောပါတယ်ဒါပေမဲ့လည်းအမေရိကန်သမ္မတထရမ့်ကအိန္ဒိယကကျွမ်းကျင်ပညာရှင်တွေအမေရိကန်တဲ့အလုပ်လုပ်ခွင့်ဗီဇာကတ်တက်ဖို့ကြိုးစားနေတာနဲ့ယာတိဥရုပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်ကိုအိန္ဒိယဆွေရကလက်မှတ်ထိုးခဲ့တာနဲ့ပတ်သက်ပြီးတော့လည်းဒါဟာအိန္ဒိယကနိုင်ငံခြားအကူအညီဒေါ်လာဘီလီယံနဲ့ချီရလိုတာကြောင့်ဖြစ်တယ်လို့စွပ်စွဲခဲ့တာတွေကြောင့်နှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့မဲလို့သိပ်မယူဆကြဘူးဝန်ကြီးချုပ်မိုဒီအနေနဲ့အမေရိကန်အစိုးရနဲ့ဆက်ဆံရေးပုံမှန်နီးကပ်နိုင်ဖို့ဆယ်စုနှစ်တွေနဲ့ချီယုံကြည်မှုကင်းမဲ့ခဲ့တာတွေကိုဘေးဖယ်ထားနိုင်ခဲ့ပေမဲ့လို့သမ္မတထရမ့်ကတော့အိန္ဒိယကိုတန်တမာရေးအရဦးစားပေးဆက်ဆံမဲ့နိုင်ငံတစ်ခုဖြစ်လက်ခံချက်မှလက်ခံမယ်လို့တုံ့တက်သူတွေကပြောပါတယ်
ကမ္ဘောဒီးယားနိုင်ငံမှာကမာနီလက်ထက်ကရရဆက်ဆက်ကျူးလွန်ခဲ့တဲ့လူရည်တွေနဲ့ပတ်သက်လို့တာဝန်မရှိကြောင်းတရှိထင်ရှားကြံနေတဲ့ကမာနီခေါဆောင်နှစ်ဦးနဲ့တူဟာဒီကနေ့တရားခွင်မှာပြောဆိုလိုက်ပါတယ်အသက်85နှစ်အရွယ်ရှိနေပြီဖြစ်တဲ့သမရဟောင်းခီယူဆန်ဖန်ကကုလသမဂ္ဂရဲ့ပတ်မုံမှုနဲ့ဆက်စင်းနေတဲ့တရားခွင်မှာဒီကနေ့အပိသက်လျှောက်လှည့်ချက်ပေးရမှာပြောဆိုလိုက်တာပါသူ့ပေါ်မှာတော့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးလုံးတစ်ဖက်မှုတွေနဲ့တရားရုံးတင်ဆက်စင်းနေတာဖြစ်ပါတယ်လူသားမှုဆိုတဲ့အသုံးအနှုန်းကိုသူ့အနေနဲ့လုံးဝလက်မခံနိုင်ဘူးလို့လည်းပြောဆိုခဲ့တာပါ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာမွတ်စလင်တပုံတွေချေမှုန်းနေတဲ့တလားကြတိုက်ခိုက်မှုတွေမှာအစိုးရတပ်ဖွဲ့တွေကအသာစီးရနေတဲ့အကြောင်းနဲ့အခြေအနေတွေမကြခင်ပုံမှန်ပြဖြစ်လာဖို့မျှော်လင့်ရတဲ့အကြောင်းဖိလစ်ပိုင်အစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့ကျွမ်းကျင်ပညာရှင်တွေကတော့မွတ်စလင်တပ်ဖွဲ့တွေဘက်ကသူတို့ရဲ့မကျေနပ်မှုတွေနဲ့နောက်ထပ်အကြမ်းဖက်မှုတွေလှုပ်ဆောင်လာနိုင်တယ်လို့သတိပေးပြောဆိုကြပါတယ်။ IS အဖွဲ့ကိုတစ္ဆာခံထားတဲ့မော်တာအဖွဲ့ကအစောပိုင်းထိန်းချုပ်ထားတဲ့မာရာဝီအစိတ်ပိုင်းတွေကိုအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းယူလာနေတဲ့အကြောင်းဖိလစ်ပိုင်အစိုးရဘက်ကသမရ website စာမျက်နှာကနေတဆင့်ပုတ်ထွန်းနေမှာထုတ်ပြန်ပြောဆိုခဲ့ပါတယ်။အစိုးရတပ်ဖွဲ့တွေနဲ့သဘုံအဖွဲ့ကြားပြန်လည်တိုက်ခိုက်မှုတွေအတွင်းစစ်သွေးကြောအဖြစ်တံပြတ်ရှိသူ256ယောက်ပါဝင်လူပေါင်း369ယောက်သေဆုံးခဲ့ရပြီးတဲ့နောက်မနီလာတိုင်းသတင်းစာမှာကြာသာပတေးနေ့ကဖော်ပြထားပါတယ်။လူဦးရေ2,000လောက်ရှိတဲ့မာရာဝီမြို့ကိုပြန်လည်ထူထောင်ဖို့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့အစိုးရပြောပေမဲ့ကျွမ်းကျင်ပညာရှင်တွေကတော့တူညံမှုမရှိတဲ့မင်ဒါအနာအိုကျွန်းတဝိုက်မှာသဘုံတွေဘက်ကအကြမ်းဖက်တိုက်ခတ်နေတာတွေကိုအစိုးရအနေနဲ့ရပ်တန့်နိုင်အောင်လုပ်ပြီးရေရှည်စီးဝါးရေးနဲ့ငြိမ်းချမ်းရေးခိုင်မာအောင်တည်ဆောက်ရမယ်လို့သတိပေးပြောဆိုနေကြပါတယ
်။တော့ကြာနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မက်ခွန်ညိုတို့ကကြီးညာပေးခဲ့တာပါခင်ဗျာ။အခုကဆက်ပြီးတော့နောက်ဆုံးရထားတဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပေးသွားပါမယ်။ The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့ British ကိုကိုမောင်တို့ကိုတက်မတော်ဘက်ကတိုင်ကြားတာမှာဆက်သွေးဥပဒေပုံမှာ66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာမဟုတ်ဘူးလို့တက်မတော်ဘက်ကဒီကနေ့တရားရုံးမှာတက်ဆွေခဲ့ပါတယ်။တင်လျော်တဲ့ဥပဒေနဲ့သာအရေးယူဖို့တိုင်တာဖြစ်ပြီးဒါကိုဗဟန်းမျိုးမှရက်စကန်ကနေပုံမှန်တက်ခဲ့တာဖြစ်ကြောင်းတရားရုံးကစစ်ဆေးချက်မှပေါ်ပေါက်လာခဲ့ပါတယ်။ဒီကနေ့၄ချိန်နောက်ယုံချိန်မှာဥကျော်မင်းစေအတွက်အမကန်ကိုလည်းပယ်ချခံခဲ့ရတယ်လို့တရားရုံးပြောင်းစစ်ဆေးဖို့လည်းပယ်ချခံခဲ့ရပါတယ်။တရားကြမ်းရှိနေတဲ့ဘက်ကတော့တရားရုံးစစ်ဆေးချက်တွေကတစ်ဖက်သက်ဖိအားပေးပြီးတော့ဥပဒေကိုမျက်ကွယ်ပြုမှုရှိတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီသတင်းကို VOE သတင်းဌာနကမမေခါကပြောပြပေးပါမှာခင်ဗျာ။
ဒီကနေ့၄ချိန်မြောက်ယုံချိန်မှာ The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့ပြည်သူ့ရှာကိုကိုမောင်တို့နဲ့ပတ်သက်လို့တရားပြန်ဖြစ်တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တပ်နယ်မှူးဒုတိယဗိုလ်မှူးကြီးလင်းထွန်းကအခုလိုထွက်ဆိုခဲ့တာဖြစ်တယ်လို့ဦးကျော်မင်းဆွေရဲ့ရှေ့နေဦးခင်မောင်မြင့်ကပြောပြသွားတာပ
ါဦးကျော်မင်းဆွေနဲ့တာရေးဆရာပြည်သူ့ရှာကိုကိုမောင်အပေါ်မှာတိုင်ကြားခဲ့ခြင်းဆက်သွေးဥပဒေပုံမှန်66ဂါကြီးအရေးယူပေးပါလို့တိုင်ကြားခဲ့ခြင်းမဟုတ်ဘူး ဒီလေဥပဒေတစ်ခုနဲ့အညီအရေးပေးပါလို့သူတိုင်ကြခဲ့တယ်။ဒါတိုင်စာကိုလည်းကျွန်တော်တို့အတည်ပြုနိုင်တယ်လို့သူကိုယ်တိုင်နှုတ်နဲ့သိခံချက်မှလည်းပဲသူက66ကားကြီးနဲ့ပဲပုံမှန်တက်ပြီးအရေးပေးပါလို့တိုင်ငင်ခြင်းမဟုတ်ဘူးဒါပေါ်ပေါက်တယ်။တင့်လျော်တဲ့ဥပဒေတစ်ခုခုနဲ့တိုင်ဖို့ပဲသူကသူအရေးယူဖို့ပဲတိုင်ခဲ့တာ။ဗဟန်းမျိုးမှရဲစခန်းနဲ့ကပုံမှန်တက်လိုက်တယ်ခုနမစီလျော်တဲ့ပုံမှန်ပေါ့နော်။ဒါကိုလည်းပဲဗဟန်းမျိုးနဲ့ဥပဒေအရာကြီးကဥပဒေနဲ့ကြီးစစ်စစ်ပြီးတော့ပြင်ဆင်မှုလုပ်မပေးဘဲနဲ့တရားရုံးကို66ကားကြီးနဲ့ဆွဲပြီးပြင်ပေးလိုက်တယ်။ခုန66ကားကြီးလို့တက်လိုက်ချင်းဒီတိုင်ကြားသူများဘက်ကတက်လိုက်တာမဟုတ်ဘဲနဲ့တရားစိုးရဲ့အဖွဲ့အစည်းတွေကတက်လိုက်တယ်ဆိုတာလေးကျွန်တော်တို့ဒီကြေမှာပေါ်ပေါက်ပါတယ်
။ဒီလေးချိန်အောင်ယုံချင်းမှလည်းဥကြော့မင်းဆွေအတွက်အာမခံမရခဲ့တယ်လို့တရားရုံးပြောင်းစစ်ဆေးဖို့တင်ပြတာမှလည်းပယ်ချခံရပါတယ်။ဘလို့အချက်တွေကြောင့်ပယ်ချခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးတရားရုံးဘက်ကပြန်လည်ပြောကြားခဲ့တာကိုဥခင်မောင်မြင့်ကအခုလိုပြန်လည်ပြောပြခဲ့ပါတယ်
။ကျွန်တော်တို့ဘက်ကညီမဘယ်လိုအကြောင်းကြောင့်ဒီအမကံကိုကန့်ကွက်တာလဲ၆ဓာတ်တွေနဲ့ကျွန်တော်တို့ရှောက်တာကိုဘာကြောင့်ကန့်ကွက်တယ်လဲလို့ပြီးတဲ့အခါမှာအကြောင်းပြချက်ခိုင်ခိုင်လုံလုံပြောကြားနိုင်ခြင်းမရှိဘူး။ထို့သူတွေဒီဘက်ကစွဲဆိုသူကလည်းပဲကိုယ်စစ်ဆေးမယ်တရားရုံးပေါ့။ဒီတရားရုံးတရားသူကြီးကဒီမှုကိုမှန်ကန်မြတ်တာတော့စစ်ဆေးမယ်လို့ယုံကြည်မှစစ်ဆေးထားမှာပေါ့ဒါကိုလည်းပဲအကြောင်းပြချက်ခိုင်ခိုင်လုံလုံမေမေရရမရှိဘဲနဲ့ဟိုပယ်ချခဲ့တယ်ပေါ့ကျွန်တော်တို့မှာကဥပဒေရဲ့နှစ်သာရတည်းပြဋ္ဌာန်းဥပဒေတွေရှိနေရင်ပြဋ္ဌာန်းဥပဒေတိုင်းတိတိကျကျစီရင်ဆုံးဖြတ်ရမယ်ဆိုတဲ့လူကပြည့်ရင်းသွားပြီးတော့တယုံတထုံတရားသူကြီးတွေရဲ့စင်ကျင်တုံတရားပေါ့စင်ကျင်တုံတရားကိုပဲအဓိကအပြုပြီးတော့စီရင်နေကြတဲ့အခါကျတော့စစ်ဆေးခံရသူအနေနဲ့ပေါ့နော်ဥကြောမင်းဆွေအနေနဲ့ကျတော့အမှန်တန်နဲ့နာပါတ
ယ်။လက်ရှိဗဟန်တရားရုံးဘက်ကအမှုစစ်ဆေးမှုဟာတရားမျှတမှုမရှိဘူးလို့ရှေ့နေဥက္ကမောင်မြင့်ကတုံ့သက်ထားပါတယ်။ဒီလိုတရားမျှတမှုမရှိတဲ့အတွက်အနောက်ပိုင်းခရိုင်တရားရုံးမှာတရားရုံးပြောင်းစစ်ဆေးနိုင်ဖို့ဆောင်ရွက်သွားမယ်လို့သူကပြောပါတယ်။လက်ရှိဗဟန်တရားရုံးရဲ့မျှတမှုမရှိဘဲစစ်ဆေးမှုတွေနဲ့ပတ်သက်လို့သူကအခုလိုထောက်ပြဝေဖန်သွားပါတယ်
။အခုလက်ရှိအနေအထားမှာတော့ကျွန်တော်တို့ဒီရုံးဟာစတင်ပြီးတော့ဒီထိုရမစတင်ယူကလေးကဥပဒေပြဋ္ဌာန်းချက်ဖြစ်တဲ့စနစ်တကျရုပ်ပိတ်ရမှာဂျုံးမတိုင်ရဘူးဆိုတော့ပြဋ္ဌာန်းချက်ကိုဆန့်ကျင်ပြီးတော့တော်တော်တင်းတင်းချိုးဖောက်ပြီးတော့မှထိုရမပေးလိုက်တော့အဲ့ဒီကနေစပြီးဒီကနေ့အထိသူ့အထက်ရုံးဖြစ်တဲ့နောက်ပိုင်းခံရုံးကိုပြင်ပြပြီးတော့ရေးယူဖို့ရေးယူဖို့တိုင်ကြားထားတဲ့အပေါ်မှာလည်းပဲသုံးတရားတက်ရောက်မှုရှိကြလားတော့မသိဘူးပေါ့နော်ကျွန်တော်တို့ဒီဘက်ကပြည်ခံရဲ့အခွင့်အရေးရပေးကျင်းလိုက်တဲ့အခွင့်အရေးအားလုံးကပယ်ချခြင်းခံရတဲ့အတွက်ဒါဟာဟိုဥပဒေအမြင်နဲ့ကြည့်ရင်တော့မှန်ကန်မျှတမှုတော့အမှန်တန်ကင်းမဲ့နေတယ်
။ဒီကနေ့တရားရုံးယုံကြည်မှာတော့သတင်းမီဒီယာသမားတွေကသတင်းသမား5ယောက်ကသာသတင်းယူခွင့်ပေးဖို့တရားရုံးဘက်ကကန့်သတ်လိုက်တာရှိခဲ့ပါတယ်။5ချိန်မြောက်ယုံကြည်ကိုလာမေချွန်30မှာဆက်လုပ်သွားမှာဖြစ်ပါတယ်ရှင်
။ရန်ကုန်မြို့ကနေမမေခသတင်းပေးပို့သွားတာပါ။အခုတော့ဒီကချင်ပြည်နယ်ဘက်ကနေပြီးတော့ပြန်ပြီးတော့လွတ်လာတဲ့လူငယ်တွေအကြောင်းကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်မှာတမရော်ကနေဖမ်းဆီးပြီးမတရားအတင်းဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်တင်နဲ့အမှုဖွင့်အရေးယူခံထားရတဲ့လူငယ်48ယောက်ဟာပြီးခဲ့တဲ့ရက်ကပဲဗမော်ချင်းထောင်ကနေပြန်လည်လွတ်မြောက်လာပါပြီ။သူတို့ပေါ်ဆွဲတင်ထားတဲ့ပုံမှန်ဆက်ခွန်တင်အစားရာဇဝတ်ကြီးဥပဒေပုံမှန်200နှစ်ပြည်မှုကျွလွန်ပြီးတရင်ပေးပို့ရန်ပြက်ကွက်မှုနဲ့ပြောင်းလဲဆွဲချက်တင်ပြီးတော့ဒီပြည်တံချမှတ်ပြီးတဲ့နောက်ပိုင်းအခုလိုပြန်လွတ်လာတာပါ။အပြည့်အစုံကို VOE ထိုင်းအခြေစိုက်သတင်းတော့နိုင်ကုန်ရင်ကပေးပို့ထားပါရခင်ဗျာ။
မတရားတင်ဆက်သွယ်မှုဥပဒေပုံမှန်18တင်းနဲ့တရားစွဲဆိုခံရတဲ့ကချင်ပြည်နယ်ပူဇော်ဦးမြို့နယ်ကလူငယ်48ဦးဟာပမော်ချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီလို့အမှုကကူညီဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှိနေဥခွန်နောင်ကပြောပါဗျာ။တရ
ားဖက်စီတရားမင်းနဲ့ကြောင်းပြီးတော့မှမိတ်ဆောက်တာပေါ့။စစ်တမ်းတော့ချတာပေါ့ဗျာ။ဒါပေမဲ့လည်းစစ်တမ်းချပြီမှလည်းဆုံးရက်နဲ့လွတ်သွားတာပေါ့။ပုံမှန်200နှစ်ကပြည်မှုကျူးလွန်ပြီးဖြစ်ကြောင်းပြည်ရဲ့နေဖြစ်စေ၊ရုံးချီရန်အကြောင်းရှိတဲ့နေဖြစ်စေ၊ဒီလိုမျိုးဆိုပုံပြမှုနဲ့ဆက်နေရဥပဒေရဲ့ဒီပေးရန်တောင်းဝန်ရှိသောအရင်းကိုမပေးဘဲသမင်ပြတ်ွက်နေဥပဒေ6လတိပေါ်တဲ့မျိုးမျိုးဖြစ်စေငွေတန်ဖြစ်စေကံရလုံးဖြစ်စေချမှတ်ရမယ်ပေါ့။ဆိုကြတာပေါ့ဗျာသူတို့ကတော့ပြည်မှုကျူးလွန်ပြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုတောင်ရှိတဲ့လူတွေကိုပြည်မပေးဘဲနဲ့တက်ွက်တာပေါ့ဗျာ။အဲ့ဒီပုံမှန်တော့ကြောင်းချတာ
လူငယ်48ဦးကိုမတရားတင်ဆက်သွယ်မှုဥပဒေပုံမှန်18တဲ့အစားဥပဒေရစက်ကြီးပုံမှန်200နှစ်နဲ့ပြောင်းလဲပြစ်ဒဏ်ချမှတ်ခဲ့တာပါ။ဗုဒ္ဓဟူးနေ့ကလွတ်မြောက်လာတဲ့လူငယ်တွေအနေနဲ့လက်ရှိပမော်မြို့မှာအသိသိခံကာလတွင်သိသိခံပစ္စည်းတွေကိုထုတ်ယူနေစေလို့ဥခွန်နာကဆိုပါတယ
်။လွတ်ပြီးတော့မှသူတို့အိမ်ပြန်ဖို့လုပ်နေကြတယ်။သူတို့ပမော်ကနေပြီးတော့မှသူတို့မပုံတင်နေနှက်ပိုင်ဖို့နေပါလေ။ အဲ့ဒါလေသူတို့ဖမ်းပြီးတင်တာတင်ထားတဲ့ဥစ္စာရှိတယ်။အဲ့ဒါလေကိုတောင်းယူပြီးတော့မှပြန်မယ်လို့တော့သိရတယ်။ဒါဆိုရှိအောင်လုပ်တော့ကြတယ်
ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလမှာ KIU ကချင်လွတ်လပ်ရေးဖွဲ့ထိန်းချုပ်ရာဒေသဘက်ပန်းကြားရမှာတင်တန်းတော်တက်ခဲ့တဲ့ပူဇော်ဦးမြို့နယ်ဒေသခံလူငယ်40ဦးကိုတပ်မတော်ကနေဖမ်းဆီးထားပြီးမတရားသိမ်းဆက်သွယ်မှုဥပဒေနဲ့မှုဖွဲ့ရေးယူထားတာပါဒီအရှင်တွေကိုတရားလွှတ်တော်ရှိနေဦးခွန်အောင်ကအခုလိုပြောပါတယ
်သူကတော့ဒီအဲ့ဒီကိုမိုက်ကြားရမှာဒီစက်ကျုံမုံကြီးတနံပတ်သက်တာပေါ့လေစက်ကျုံမုံကြီးတနံဆက်ပြီးတော့မှပြန်လာတဲ့အချိန်မှာလေချင်းမှာတချို့ဖမ်းတယ်ပိန်းလို့မှတချို့ဖမ်းတာပေါ့လေပိန်းလို့ဒီပေါ့အဲ့ဒီဂိမ်းမှာတချို့ဖမ်းတယ်ဖမ်းပြီးတော့မှပဲအဲ့ဒါတရားရှင်အုပ်ကိုစက်ကျုံပြန်ဆွဲလာတော့တာပေါ့
အဲ့ဒီလူငယ်တွေကလေဖွံ့ဖြိုးရေးတင်တန်းတွေတက်ရောက်လိုတာကြောင့်ခရီးရန်ဂိုင်းပေါင်းစုံဖွဲ့တွေနဲ့ဒေသခံတွေက KIU ထိန်းချုပ်နယ်မြေမှကြားရမှာတင်တန်းတက်ရောက်ဖို့အတွက်စီစဉ်ပေးခဲ့တာဖြစ်တယ်လို့ KBC သွင်းရမှုတောက်တာခလန်ဆန်းစွန်ကပြောပါတယ်
တော့လိုက်သားမှာသူတင်တန်းတော့ရေဆိုတဲ့ဒီကရောရပါဘူးအမှန်ဆိုရင်တော့ဒီဟောမူကြီးစီဝါနဲ့ပတ်သက်တဲ့အသိပညာပေးတင်တာပေါ့
ဖန်စီခံရသူတွေဟာမှန်ကြာရမှာတလားကြာတင်တန်းတော့ရောက်တိုက်ခဲ့တာဖြစ်ပြီးတင်တန်းတက်ရောက်ပြီးပြန်ကချင်းပြည်နယ်လွယ်ကျယ်မြို့နယ်မှာအောက်တိုဘာလ17ရက်နေ့ကဖန်စီခံရတာဖြစ်ပါတယ်ဖန်စီခံရသူတွေထဲမှာအမျိုးသား43ဦးနဲ့အမျိုးသမီး9ဦးပါဝင်ပြီးပမော်ကျင်းဆောင်မှာ9လသာထိန်းသိမ်းခံရပြီလည်းဖြစ်ပါတယ်ခင်ဗျာ
ကချင်းလူငယ်တွေပြန်လည်လွတ်မြောက်လာတဲ့အကြောင်းသတင်းတော့နိုင်ငံဝင်ကပြပို့သွားတာပါခင်ဗျာအခုတော့မွတ်စလင်တွေရဲ့ရမဒန်ဥပုလကာလမှာဘလို့အခက်အခဲတွေရင်ဆိုင်နေရလဲဆိုတဲ့အကြောင်းကိုတင်ပြပါမယ်ပြီးခဲ့တဲ့လကဗုဒ္ဓဘာသာမျိုးသားရေးဝါဒီအုပ်စုကြောင့်ရန်ကုန်အရှေ့ခြမ်းအစ္စလမ်ကျောင်းတွေပိတ်ထားခဲ့ရတာကြောင့်အစ္စလမ်ဘာသာဝင်တွေအနေနဲ့ရမဒန်ဥပုလမှာဝိပ္ပစုတောင်းဖို့အခက်အခဲတွေ့နေတဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးတော့မက်ခွာညူကတွေ့ပြပြပါမယ်ခင်ဗျာ
ရန်ကုန်မြို့မှာမိုးရွာနေတဲ့ကြားကပဲဥပုပ်ထက်တဲ့မွတ်စလင်တွေဟာဗလီကဝေငှဒါနပြုတဲ့ထမင်းနဲ့ဟင်းကိုတန်းစီပြီးတော့ယူနေကြပါတယ်မွတ်စလင်တော်များများဟာအပုံမှန်အားဖြင့်တော့အနားမှာရှိတဲ့အစ္စလမ်ကျောင်းတွေမှာတနေ့ကိုနှစ်ကြိမ်ဝတ်ပြုလေ့ရှိပေမဲ့ပြီးခဲ့တဲ့လကမွတ်စလင်စန့်ကျင်ရေးအမျိုးသားရေးဝါဒီအုပ်စုတွေကြောင့်အစ္စလမ်ကျောင်းတွေပိတ်ထားခံခဲ့ရတဲ့အတွက်ဝတ်ပြုဆူတောင်းဖို့အခက်တွေ့နေကြပါတယ်ဟာရှင်ဟာပုံမှန်အားဖြင့်အစ္စလမ်ကျောင်းမှာဝတ်ပြုလေ့ရှိသူတစ်ယောက်ပါ
တွဲမှာကိုစားကိုမှာသူသားဒီပုံသားအလုံးရင်းရင်းနှင်းနှင်းနဲ့တွားတာပေါ့နော်ဒါမှမဟုတ်စာရတော့တာတော့ဒါကျွန်တော်နှစ်ပူတော့ပြောတော့ဟိုရင်းကဒါမှမဟုတ်အဲ့လိုရှိခဲ့တဲ့အခုချိန်မှာဒီနောက်ပိုင်းဒီကျွန်တော်တို့နှစ်နှစ်သုံးနှစ်အတွင်းထဲမှာဆိုရင်တော့ဒါအခုလိုလဲကျွန်တော်တို့အထက်ပို့ပြီးတော့နားလဲမှာပေါ့နော်တွားနေလဲနေဆိုတော့ဒီကြားထဲမှာပဲကျွန်တော်တို့ကခွဲခြားမှုကတော်တော်လေးကိုကွာပါတယ်
မွတ်စလင်တချို့ကတော့လမ်းတွေပေါ်မှာပဲဝတ်ပြုဆူတောင်းကြပေမဲ့အခုလိုလမ်းပေါ်ဝတ်ပြုတာကိုလည်းဒေသခံအာဏာပိုင်တွေကပိတ်ပင်တားမြစ်ခဲ့ပါတယ်။အစ္စလမ်ကျောင်းတွေနဲ့လမ်းတွေပေါ်မှာဝတ်ပြုတာကိုပိတ်ပင်လိုက်တာကြောင့်ဗလီကျောင်းမှာလူတွေအဆမတန်များလာတာကိုလည်းရင်ဆိုင်နေကြရပါတယ
်။ကျွန်တော်တို့တစ်ဖက်ချမ်းမှာတစ်ဖက်ချမ်းမှာရှိတဲ့လူတွေကလည်းဝတ်ပြုခွင့်မရတဲ့ခါကျတော့ဒီဘက်ကစုပုံပြီးတော့ကြလာတယ်ဆိုတော့အဲ့မှာဒီမှာနည်းနည်းပိုများသွားတာပေါ့နော်။ဒီကအဲ့မှာနေရာအဆိုင်ကြီးအခက်အခဲလေးအဲ့ဒါပါပဲ။
မြန်မာနိုင်ငံမှာမွတ်စလင်ဥယျာဉ်ဟာ300ခိုင်နှုန်း400ခိုင်နှုန်းလောက်ပဲရှိပြီးသူတို့ရဲ့ဘာသာရေးစနစ်ကတော့ရာစုနှစ်နဲ့ချီပြီးတော့မြန်မာနိုင်ငံထဲမှာရှိနေကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်နောက်ဖက်ချမ်းမှာဘာသာရေးဆိုင်ရာအကြမ်းဖက်မှုတွေစဖြစ်ခဲ့တဲ့2012ခုနှစ်ကလေးကမြန်မာအစိုးရအနေနဲ့လည်းအစ္စလာမ်စန့်ကျင်ရေးမြင့်မားလာတာကိုထိန်းချုပ်ဖို့အတော်လေးကြိုးပမ်းအားထုတ်နေရတာဖြစ်ပါတယ်။ရန်ကုန်သားတဦးဖြစ်တဲ့ဟာရွန်ကတော့ပြီးခဲ့တဲ့လကစတင်ခဲ့တဲ့ရမန်ဒန်ဥပုပ်ကိုမိသားစုနဲ့အတူအိမ်ထဲမှာပဲဝတ်ပြုဝါရှောင်ခဲ့ကြကြောင်းပြောပါတယ်။သူကကိုယ်တိုင်ပြည်ထဲမှာနေရင်းနဲ့မွတ်စလင်တွေကိုပိုးပြီးပြစ်မှတ်ထားလာတာမျိုးဖြစ်မှာစိုးရိမ်တဲ့အကြောင်းကိုလည်းပြောပါတယ်
။စိုးရိမ်မှုအနေနဲ့ကတော့တဖြည်းဖြည်းနဲ့လေဟိုခုနပြောတော့ညားလာရင်တော့ကျွန်တော်လည်းခံစားရမှာပေါ့နော်။အခုကဘာလဲဆိုတော့ကိုယ့်ရှိဓာတ်လိုက်တော့မလာဘူး။ဒီပတ်ဝန်းကျင်မှာဖြစ်နေတော့နေတော့စိတ်ထဲမှာခံစားရတယ်။သို့သောကျွန်တော်တို့ကိုဓာတ်လိုက်တော့ဖြစ်လာတဲ့အကြောင်းညာတော့မရှိသေးပါဘူး။
အများစုကတော့အခုလိုတစ်ဖက်နဲ့တစ်ဖက်အခြေအနေတင်းမာနေတဲ့အပေါ်အမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်အပြစ်ဖို့ကြပါတယ်။ကလေးသုံးယောက်ရဲ့ဖခင်ဟာတော့ကအမျိုးသားရေးဝါဒီအဖွဲ့သားပြတ်သွားမယ်ဆိုရင်အရာရာငြင်းချမ်းသွားမှာပါလို့ပြောသွားပါတယ်ရှင်
။မက်ခွာညိုတင်ဆက်ခဲ့တာပါခင်ဗျာ။ဒီကနေ့ညမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုဆက်လက်ပြီးတော့ဒီလာမယ့်စနေနေ့ညတိုက်ရိုက်လေးလံဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းအရာကိုဆွေးနွေးမလဲဆိုတာကိုနားဆင်ကြည့်ပါခင်ဗျာ။
ရှိမှာကနမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲတိမ်မွေးတဲ့ပြဿနာတရဖြစ်လာပါတယ်။က ကျွကျော်အင်အားတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွယ်သင့်ပါသလဲလာမယ့်စနေညတရားနေ့လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းမြန်လို့တဲ့သောရရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရားနေ့လိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လဲခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မင်းမြန်လို့တာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီး telephone number ကတော့1-232-382-5554ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောရရှင်တွေကိုကြိုဆိုပါရခင်
စနေနေ့ညတရက်ရီလန်ရှင်လေးကန်အစီအစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးရမယ်။27ရာစုရဲ့အကြီးအမားဆုံးစိန်ခေါ်မှုတစ်ခုကတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးမှုမရှိသေးပဲတိုးပွားလာတဲ့ကမ္ဘာလူကြီးအတွက်အစာရေစာလုံလောက်အောင်ဘယ်လိုဖန်တီးနိုင်မလဲဆိုတာပါ။ကမ္ဘာတဝန်းကလယ်သမားတွေအနေနဲ့ Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုနဲ့ Internet နည်းပညာရဲ့အကူအညီရယူကောင်းရယူနိုင်ပါတယ်။ကုန်ကြစရိတ်နည်းနည်းနဲ့အဆင့်မြင့်နည်းပညာသုံးစိုက်ပျိုးနိုင်မယ့်နည်းလမ်းတွေကိုကမ္ဘာတဝန်းလယ်သမားတွေပိုးပြီးတော့ရရှိလာစေဖို့ကြိုးပမ်းနေတဲ့အကြောင်းကိုတော့ VOA သတင်းတောက်Steve Paragona ပြပူထားတဲ့သတင်းကိုမက်ခင်ဘူတွေးကတင်ပြပေးပါမယ်ခင်ဗျာ
။ Ravia Chandra ဟာအိန္ဒိယနိုင်ငံမှာနေစဉ်တုန်းကတော့မိသားစုလယ်လုပ်ငန်းမှာတစ်နှစ်ကို၄လဝင်လုပ်လို့ရှိပါတယ်။အခုကတော့ Microsoft Company မှာသူတည်တနာလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေတာပါ
။ So do networking systems battery research but with this work I've started to get
ချစ်စောင်းမှုရုပ်စနစ်ရှာဖွေရတဲ့ဘက်ထရီသူတည်တနာလုပ်ငန်းတွေကျွန်တော်လုပ်ပါတယ်။ဒါပေမဲ့အခုလက်ရှိအလုပ်ကတော့ကျွန်တော်မူရင်းလုပ်တဲ့အလုပ်ပုံစံပြောင်းရောက်သွားတာပါ။
ချန္ဒရာဟာကမ္ဘာပတ်ဝန်းကျင်ထိခိုက်မှုမရှိဘဲလူသားတွေအတွက်အစာရေစာတွေလုံလုံလောက်လောက်စိုက်ပျိုးထုတ်လုပ်နိုင်ဖို့ဆိုတဲ့27ရာစုနှစ်ရဲ့အကြီးအမားဆုံးစိန်ခေါ်မှုကြီးတွေကိုဖြစ်ရှင်းနိုင်ဖို့အသေးစားလယ်လုပ်ငန်းတွေကိုအစစ်မြစ်စိုက်ပျိုးခြင်းသူဖြစ်ပါတယ်။စိုက်ပျိုးမြေနည်းနည်းလေးကိုသုံးပြီးတော့အသေးအလွေတွန်းမြင့်ထုတ်လုပ်နိုင်မယ်နည်းကိုသူရှာနေတာပါ။အဲ့ဒီနည်းနဲ့စိုက်ပျိုးနိုင်ဖို့အတွက်လယ်သမားတွေအနေနဲ့အချက်လက်တွေပိုးပြီးတော့ရရှိဖို့လိုအပ်တယ်လို့သူကပြောပါတယ
်။ With that you can then do site specific treatments like apply water only where it's needed apply itfertilizer
လို့ဆိုပြီးတော့ချင်းတစ်ခုချင်းပုံမူတည်ပြီးဂယူဆိုင်လွတ်ဆောင်ရပါတယ်။ရေကိုလိုတဲ့နေရာကိုပဲအလေးပေးလောင်းရပါတယ်။မြေဩဇာနဲ့ပိုးသက်ဆေးသုံးရမှလည်းအလားတူလိုတဲ့နေရာအတွက်ပဲသုံးရပါတယ
်။အစစ်မြစ်နည်းပညာနဲ့တန်ဖိုးကြီးတဲ့ထောက်ကူကိရိယာတွေကိုသုံးပြီးတော့အကြီးစားစိုက်ပျိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်တဲ့အဆင့်ကိုတော့ရောက်နေပြီးသားပါ။ဒါပေမဲ့ချန္ဒရာကတော့ Internet of Things လို့ခေါ်တဲ့ကမ္ဘာတဝန်းအသုံးများလာနေတဲ့အင်တာနက်နည်းပညာကိုသုံးပြီးတော့ကုန်ကျစရိတ်သက်သာမဲ့စိုက်ပျိုးနည်းပညာကိုသုံးနေတာဖြစ်ပါတယ်။စိုက်ပျိုးခရီးတဝိုက်နေရာတချို့မှာစီးသက်သာတဲ့စင်စာတောက်လေးတွေကိုမြေကြီးထဲမှာထည့်ပါတယ်။အဲ့ဒီစင်စာလေးတွေကိုတော့အသုံးမပြုတော့တဲ့ရုပ်သံလိုင်းတွေကိုသုံးပြီးတောတယ်မြို့နယ်နေရာမွေအင်တာနက်နဲ့ချိတ်ဆက်ထားနိုင်ပါတယ်
။ So suppose you're browsing through TV you see channel 7 something's going on channel 8 empty channel 9 something's going on we can
ရုပ်သံလိုင်းတွေဖန်ဆင်းဆိုပါတော့ဗျာ။ဘယ်နံပါတ်ခုနှစ်မှာတစ်ခုလာနေတယ်၈ကတော့လွတ်နေတယ်၉မှာလည်းတစ်ခုလာနေရဆိုပါစို့ဒါဆိုရင်လိုင်းနံပါတ်9နဲ့9မှာလာနေရတွေကိုအနောက်ရှင်းမဖြစ်ဘဲနဲ့လိုင်းနံပါတ်8က Wi-Fi signal ကိုယူသုံးလို့ရပါတယ
်စိုက်ကိပုံကိုရဖို့အတွက်အမြင့်ကနေရယူထားတဲ့ပုံတွေလိုပါတယ် drone သုံးစရာတော့မလိုပါဘူးလေးဘူးပေါင်းမှာ smartphone ကိုချိတ်ပြီးတော့ရိုက်လို့ရနိုင်ပါတယ
် you just take your own smartphone put it in the mount and then fly this helium balloon at 100-150 feet
and this smartphone ကိုယူလေးဘူးပေါင်းမှာချိတ်ပီတီ150လောက်အမြင့်မှာထားပြီးစက်ကိပပလက်လမ်းလျှောက်ပြီးဓာတ်ပုံရိုက်ယူမှာပဲ
အဲ့ဒီလိုရိုက်ယူထားတဲ့ဓာတ်ပုံတွေကို AI နည်းပညာသုံးပြီးတော့နိုင်ရှင်းပါတယ်ဘယ်နေရာမှာဟာကွက်တွေရှိနေသလဲအဲ့ဒါနဲ့ပတ်သက်လို့စင်စာကဘာအချက်ပြသလဲဆိုတာတွေကိုကြည့်ပြီးတော့မြေကြီးကတော့ဘယ်နေရာမှာတော့မကောင်းဘူးဘယ်နေရာမှာတော့ရေပူပြီးတော့လိုအပ်နေတယ်ဆိုတာတွေကိုအသေးစိတ်မြေပုံချဆွဲလိုက်ယူမှာပဲဒီနည်းကိုမိခင်ပြည်တော်စုနဲ့အိန္ဒိယနိုင်ငံတွေမှာဆက်သက်ခဲ့ပြီးဖြစ်ပါတယ်ဒီနေ့တဲ့စိုက်ပျိုးကိတခုကိုဒေါ်လာ100အောက်အကုန်ကျခံပြီးတော့စိုက်ပျိုးနိုင်ဖို့ချန္ဒရာကမျှော်လင့်ထားပါတယ်။အိန္ဒိယမှာရှိတဲ့သူ့ရဲ့အိန္ဒိယလယ်သမားတွေလည်းဒီနည်းကိုသုံးနိုင်တယ်လို့သူကပြောပါတယ်
။ And I would love to go back there and like for example the soil characteristics that we're measuring are they growing the right things for that soil?
ကျွန်တော်ပြန်သွားနေပါတယ်။ဥပမာကျွန်တော်စိုက်ပျိုးနေတဲ့မြေကြီးရဲ့အနေအထားဒီမြေနဲ့ကိုက်တဲ့သီးနှံကိုမှန်မှန်ကန်ကန်စိုက်ပျိုးနေတာဟုတ်ရဲ့လားသီးနှံထွက်တိုးအောင်ဘာတွေတွန်းမြင့်လှုပ်ဆောင်နိုင်မလဲဆိုတာတွေကိုလုံးသွားကြပါတယ်။
ဒီနည်းပညာစတင်စတဲ့လှုပ်ဆောင်နေတဲ့လုပ်ငန်းကြီးတွေထဲမှာ Microsoft, Google နဲ့ Amazon ကုမ္ပဏီကြီးတွေပါပါတယ်။ရိုးရာနီးသုံးစိုက်ပျိုးမြေတွေကိုမြေစီမြေတိကောင်းတဲ့စိုက်ပျိုးမြေတွေဖြစ်လာဖို့ဒီပညာအကူအညီနဲ့စတဲ့လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။ MacKenzie တင်ပြခဲ့တာပါ။ဒီကနေ့ညသတင်းဆောင်မတွေကတော့ဒီလောက်ပါပဲခင်ဗျာ။ မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်ပြန်ပြနေပါတယ်။မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ2019ခုနှစ်ဇွန်လ23ရက်တောက်ကြနေညပိုင်း VOA အစီအစဉ်လေးကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတက်ရိုက်ဖမ်းယူနားဆင်နိုင်ပါပြီ။အခုညဒီ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်လေးထဲမှာတော့အမျိုးသမီးကဏ္ဍသုတဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးပါမယ်။
ခုကျမအယူဘလူမင်တမစောထားနေတက်ရတော့မယ်ဖြစ်တယ်။အဲ့ဒါကျမအနေနဲ့ဆိုတော့ first English garden နဲ့လိုက်ခဲ့တယ်
မြမပြည်ကရွှေပြောင်းအခြေချလာသူတွေဒီလူငယ်ကျောင်းသားတွေရဲ့တွေ့ဆုံပွဲမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုသုတဆွန်လင်အမေရိကန်တခွင်မှာအပြည့်စုံနားဆင်ရပါမယ်။ဒါလို့အစီအစဉ်ဒီထဲမှာမှအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပြရမယ်ခင်ဗျာ။အသက်19နှစ်အရွယ်မရှင်လက်ဝေကျော်ဟာ2016ဆက်ကွန်ဆာတနှစ်အတွက်ဆယ်တန်းဆမူရဲကိုမန်လေးမြို့ဥပိုအချင်းထောင်စာစစ်ဌာနကနေဝင်ရောက်ဖြည့်ဆူခဲ့တာမှာသုံးပါသာဂုံလူနဲ့အောင်မြင်ခဲ့တဲ့အတွက်အခုတလောလူမှုကွန်ရက်မီဒီယာတွေမှာသူ့အကြောင်းလူစိတ်ဝင်စားခဲ့ကြပါရယ်။မီဒီယာတွေကသူပြောပြချက်အရသူဟာကချင်ပြည်နယ်ရွှေကူမြို့နယ်ခိုလိတ်ကျွေးရွာကကုံစုံဆိုင်မှာစောင်းစည်းရဖို့အတွက်ဝင်လှုပ်လှုပ်ခဲ့စဉ်9ရက်ကြာမှာအဲဒီဆိုင်ကမွေးရေးဆေးပတ်ရောက်လာသိတဲ့အတွက်သူထွက်ဖို့ကြိုးစားခဲ့ရဲအားဆိုင်ကိုဝင်ဖမ်းဆီးရမှဒီမတ်ရှွန်းလက်ဟာမွေးရေးဆေးပတ်15ပြားကိုထုတ်ပြခဲ့တဲ့အတွက်လွန်ခဲ့တဲ့2နှစ်တုန်းကထောင်ဒဏ်10နှစ်အစီအစဉ်ခံရရတယ်လို့သိရပါတယ်အသက်မပြေသေးပဲဒီလူကြီးတွေထောင်မှာချမှတ်ခံရပေမယ့်လည်းပဲပညာရေးမှာထူးချွန်တဲ့ဒီမင်းကလေးငယ်ရှေ့ဆက်ပြီးတော့တက်တူပညာစီးပူကိုနိုင်ငံတော်သမရစီအတနာခံစားတင်သွင်းနိုင်ရေးကိုလူခွေးရှိနေကိုရင်တီကကျူပန်လို့ဆောင်တင်တယ်လို့တိုက်တွန်းချက်တွေလည်းထွက်ပေါ်နေပါရယ်ဒီကြောင့်ဟောင်ကောင်ခြေဆိုင်အာရှလူခွေးကော်မရှင် AHRC ရဲ့ရှေ့နေဦးမင်းလွင်ဦးနဲ့မင်းမြင်ပြီးတော့ဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ထားပါရယ်ခင်ဗျာ
ကျန်ဆက်ပြီးဝဲအောင်စီနေလက်ထွက်သွားပြီဆိုတဲ့အခါကျတော့ဂုံသူတွေလည်းရကြတဲ့လူတွေမှာပေါ့နော်ထူးထူးခြားခြားကတော့ပို့ဖို့ထောင်မှာမူးရစီပြား15ပြားကြောင်းပေါ့နော်ထောင်တန်း10နှစ်ကြာခံနေရတဲ့မရွှေနဲ့ဝေကျော်ပေါ့နော်သူကအသက်16နှစ်ရှိပြီပေါ့သူအမှုနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ဦးလေးဖတ်မိမှာပေါ့နော်သူက16နှစ်ဆိုတဲ့အခါကျတော့ဒီအမှုနဲ့ပေါ့နော်ထောင်တန်း10နှစ်သူတရားသူကြီးကစီရင်လိုက်တယ်သူကထောင်ထဲမှာရောက်နေတာလေနှစ်နှစ်ရှိသွားပြီဆိုတဲ့ခါကျတော့သူ့ကိုဒီအမှုစစ်စင်ကသူက16နှစ်ပေါ့နော်ဆိုဒီ16နှစ်အရွယ်ပေါ့နော်ဒီအမျိုးသမီးငယ်တူအနေနဲ့အုပ်ဘိုထောင်ပေါ့နော်ဒီလိုမျိုးထောင်ကြီးထဲမှာထောင်ချခံရဖို့ပေါ့နော်မြန်မာနိုင်ငံမှာဘယ်အရွယ်ကြမှာသာတကယ်လူကြီးထောင်တွေကိုတရားသူကြီးအနေနဲ့ချနိုင်နေရှိဘာလို့လဲဆိုဒီကလေးမလေးကပညာတန်ဖိုးထားတယ်သူကလည်းဒီဆယ်တန်းစာပြပွဲမှာသူဂုံသူ၃ခုနဲ့ပေါ့နော်ပတိပီသိပ်ပိုင်ရဲ့စီးပွားရေးရဲ့သူကရတယ်။နောက်ပြီးတော့လေသူကတက်ခွင့်ရခဲ့လို့ရှိရင်စီးပွားရေးတက်ကတူလည်းတက်ခွင့်ရချင်တယ်ဆိုတော့သူကအမျိုးသမီးလည်းဖြစ်တယ်အသက်လည်းငယ်တယ်ပညာရေးကိုလည်းတန်ဖိုးထားတယ်။သူ့ဘဝကိုပြန်ထူထောင်ရေးအတွက်ကိုသူကဒီဇိုင်းမမပေါ့နော်။စူးစားခြင်းစိတ်ရှိတဲ့ပုံပေါ်တယ်။ဒီလိုမျိုးခြေနေမျိုးမှာမြန်မာအမျိုးသမီးငယ်တူဦးပေါ့နော်။အချင်းဆောင်နေမှာဆက်ထားတင်ပါလိမ့်ရှင်။အစတွေကဘလို့ဖြစ်တင်ပါလဲ
။ကျွန်တော်တို့မှုကိုလူမှုကွန်ရက်ပေါ်မှာဖားရတဲ့အခါနောက်ပြီးတော့တခါသတင်းဌာနတွေနဲ့အင်တာဗျူးတွေလုပ်ထားတဲ့ဥစ္စာတွေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့မှားယွင်းတဲ့တရားစီရင်ရေးကြောင့်မနစ်နာတိုက်တဲ့သူတွေနစ်နာပြီးတော့အခုလိုမျိုးခံစားနေရတယ်ဆိုတော့ကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတာဖြစ်တယ
်။ဆက်ဆက်ဦးမင်းလူပြောတဲ့ဒီမှားယွင်းတဲ့တရားရေးစနစ်ကအခုအမှုအခြေအနေမှာပါကြောင်ပါလေ။အဲ့တော့ဒီခေးမလေးကမှားရင်းနဲ့စနစ်ကြောင့်ဘလို့တင်းတာမှုတွေတွေ့ရပါလဲ
အမှန်ကတော့ဗျာအဲ့ဒီဖန်ဆီးတဲ့အချိန်တုန်းကဒီမှရှင်လေး ဟာအသက်မပြည့်သေးဘူးဆိုလို့ရှိရင်ကလေးသူငယ်ဥပဒေမှာပါတဲ့ပြဌာန်းချက်တွေအတိုင်းသူ့ကိုစစ်ဆေးစီရမှာဖြစ်တယ်အမှုစစ်ဆေးစီရင်နေတဲ့အချိန်ဒီမှာတော့မှဒီအမကံပြင်းပြီးသားမယ်လူကြီးမိဘခေါင်းဝင်တွေနဲ့လှုပ်တဲ့နေဆိုရင်လှုပ်ထားမယ်ကျင်းစာရိတ္တကောင်းနေဆိုရင်ကိုယ်ပိုင်ခေါင်းဝင်နဲ့တော့လှုပ်ထားနိုင်တယ်အခွင့်အရေးရှိတယ်တိုးတော်လည်းပဲမူရစီဝါမူဖြစ်တဲ့အတွက် ောင်ကျွန်တော်တို့ရတယ်နောက်ပြီးတော့တခါတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရေဥရေအရာရှိတရားသူကြီးတွေကလည်းငွေရွေတဲ့ကလေးတယောက်ရဲ့ဘဝရှိရေးအတွက်ကို6နှစ်ဆိုတဲ့ပြည်တံကကလေးရဲ့ဘဝတစ်ခုလုံးပြောင်းသွားနိုင်တဲ့ဥစ္စာဆိုတော့ထဲမတွက်ပဲနဲ့အခုလိုစီရင်လိုက်တာတွေကလည်းမှားယွင်းနေဘာဖြစ်လို့မှားယွင်းလဲဆိုတော့ကဒီလိုမျိုးအမှုဖြစ်လာပြီဆိုလို့ရှိရင်တရားခံကိုရဲဦးရဲရနေပြီးတော့ဆွဲတင်ရတော့မယ့်အခါမှာဒီကောင်းမလေးကိုတရားခံအဖြစ်အစားထိုးပြီးတော့ဒီအမှုမှာဥပဒေဝန်ထမ်းတရားသူကြီးအစားရှိသည်ဖြစ်မော်နော်ကျွန်တော်မြန်မာနိုင်ငံတရားရေးစီရင်စနစ်ရဲ့လက်စားမှုတွေရဒီလိုစီရင်လိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျအ
ဲ့တော့ तू ကပေါ့နော်စောစောကပြောတယ်လို့အခု16နှစ်ပေါ့နော် तू ဥပဒေထောင်ထဲမှာကြာနေတာ2နှစ်ရှိပြီဆိုတော့ तू စထောင်ချခံတော့16နှစ်ပေါ့နော်16နှစ်အရွယ်အမျိုးသမီးငယ်မျိုးသားငယ်တွေကိုပေါ့နော်မြန်မာနိုင်ငံရဲ့တရားရေးစနစ်ရစီရင်တဲ့အခါမှာတမကြကြပေါ့နော်ဒီလူငယ်တွေရဲ့ရှေ့ရေးကိုလည်းရှေ့ရှုပြီးတော့ဘယ်လိုဥပဒေရစီရင်ထုံးနေရှိပါလဲ
ဘယ်လိုဥပဒေရစီရင်ထုံးနေရှိတယ်ဆိုတော့ကအခုကျွန်တော်တို့ကလေးသူငယ်ဥပဒေပေါ်လာတဲ့အခါမှာတော့ကလေးသူငယ်မှုပြည်နယ်ကိုစစ်ဆေးစီရင်တဲ့အခါမှာကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းလိုက်နာစစ်ဆေးစီရင်မှုလိုတာပေါ့နော်နောက်ပြီးတော့တခါကလေးသူငယ်အကျဉ်းသားတွေကိုလူကြီးအကျဉ်းသားတွေနဲ့ရောထားလို့မရတဲ့တည်ခံထားမယ်အဲ့ဒီဥစ္စာကလည်းကျွန်တော်ဘုံကပြည်မှာကအဆောက်အုံတွေကပြည်ပြည်စုံစုံမရှိတဲ့အခါကျတော့ကလေးတွေကလည်းလူကြီးတွေနဲ့ပဲရောနေရတယ်။စာပင်ဖို့ဆိုတာတော့မှဒီထောင်ပိုင်းတွေထောင်ဦးတွေကထောက်ကူပေးလို့သာယခုလိုမျိုးစာပင်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့နော်။အမှန်တော့မျိုးသမီးတွေဆိုလို့ရှိရင်မျိုးသမီးလေးချင်းပြန်ကြောင်းနေမျိုးသမီးဒီဟာတွေဒါတွေကိုပို့ပြီးတော့မှကလေးတွေရဲ့ဘဝတိုးတက်ကောင်းမှုအတွက်သင်တန်းနေတော်လကောင်းကျောင်းနေတော်လကောင်းဆက်လက်ဓာပိနေအောင်ဆောင်ပေးရမှာဖြစ်တယ်။အဲ့ဒီလိုမျိုးမလုပ်ပေးနိုင်ဘဲနဲ့အခုကတော့အိုးဘိုးချင်းထောင်နေမှာမှရောက်မှသာစာမေးပွဲလေးဖြေနိုင်တဲ့ကိစ္စတစ်ခုလိုမျိုးပဲဆောင်ရွက်ပြီးတာကတော့တိတ်တော်မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ။
အဲ့တော့ဒီလူငယ်တွေကိုပြည့်မှုကျူးလွန်လို့အချင်းချတဲ့အခါမှာလူငယ်တင်နန်းကျောင်းတွေမြန်မာပြည်မှာရှိတယ်လို့တော့ကြားရပါတယ်။ဥပမာညှက်ဝဆန်းလို့ပေါ့နော်။ဒီနေရာမှာဘာဖြစ်လို့အမျိုးသမီးလေးကိုပေါ့နော်။လူငယ်တင်နန်းကျောင်းတွေရှိရနေဘာဖြစ်လို့အုပ်ဖို့ထောင်ပေါ့နော်။လူကြီးထောင်ကိုနှစ်ရှည်ထောက်တန်း10နှစ်ဆိုတာစောစောပြောတယ်လို့ပဲသူဘဝရဲ့အကောင်းဆုံးချိန်တွေပါသွားပြီပေါ့နော်ဒါလည်းကြခံရတဲ့တတိခံကလည်းဘာပဲဆိုတော့ဒီပေါ့နော်မူရစီပြား15ပြားနဲ့ဆိုတဲ့အခါကျတော့ဒီလိုမျိုးမူရစီနဲ့ပတ်သက်ပြီးတော့စီရင်ထုံးနေမှာတတော့စီပြားလေးတွေ့တာနဲ့ပေါ့နော်ဆယ်နှစ်ဆိုတာဟာတော်တော်လေးကိုကာလရှိတယ်လို့ဟိုဆိုရမှာပေါ့န
ော်တော့လူငယ်တွေဆိုလို့ရှိရင်တော့ဘဝကြီးတစ်ခုလုံးပြောင်းရလာလိုက်တယ်လို့ပြောင်းလဲသွားနိုင်တယ်ကာလ
ဟုတ်ကဲ့အဲ့တော့တရားသူကြီးကဘလိုမျိုးဒီအမှုကိုစစ်ဆေးပြီးတော့ပေါ့နော်ဒီလိုမျိုး10နှစ်ထိချနိုင်တဲ့ဆုံးဖြတ်ချက်ရောက်လာတဲ့ပေါ့နော်ဥမင်းလူနည်းနည်းတုံးတက်ပေးပါလားလက်ရှိတရားရေးစနစ်ပေါ်အခြေခံပြီးတော့ပေါ့နော
်ဥပဒေအမှန်တိုင်းတုံးတက်မယ်ဆိုလို့ရှိရင်တော့အဲမပြည့်သေးတဲ့ကလေးအရွယ်လေးဖြစ်တယ်နောက်ပြီးတော့ပထမအချိန်ကျူးလွန်တာလည်းဖြစ်တယ်ကလေးရဲ့အနာဂတ်ဒီမှာပြည့်စည်ဖို့အတွက်တင်းတင်းနဲ့ပြစ်ဒဏ်မယ်ချမှတ်ပေးရမယ်ဆိုတာကိုကျွန်တော်တို့ဒီကလေးသူငယ်ဥပဒေဒီမှာအတိအင်းပြဋ္ဌာန်းထားတာဖြစ်တယ်တို့တော့လည်းပဲယခုအမိန့်ချလိုက်တဲ့တရားရုံးကပြဋ္ဌာန်းချက်တွေညွှန်ကြားချက်တွေကိုလည်းလိုက်နာပြီးဆောင်ရွက်ခဲ့ဟန်မတူအဲ့ဒါကြောင့်လည်းအခုလိုမျိုး10နှစ်အထိဖြစ်လာတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်အဲ့တော့ငွေရေးစီဝါဖမ်းမိရင်ဖမ်းမိတဲ့အတိုင်းဒါပေါ်မှာစီပြ1000လောက်မိတယ်1000လောက်မိတယ်ဆိုလို့ရှိရင်တော့ထောင်တန်ဘလောက်3 5ပြား10ပြားလောက်မိတယ်ဆိုလို့ရှိရင်ထောင်တန်ဘလောက်အဲဒီလိုမျိုးလဲသတ်မှတ်ထားတဲ့သတ်မှတ်ချက်တွေလည်းရှိပါတယ်သို့တော်လည်းပဲဒီကိစ္စမှာကတော့ကျွန်တော်ထင်တာရေးရဲဥရိဝန်တန်းရဲတရားသူကြီးရဲဒီကိစ္စရမြန်သူတို့လက်ထဲကလွတ်ရင်ပြီးပြီညနေလဲခဲ့ပြီးစီရင်လို့ပဲဒီလိုနှိမ့်နာသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့စစဦးမင်းလူလူရှင်းပြတယ်လို့ပေါ့နော်ဒီကလေးကလည်းထောင်ကျစဉ်မှာအသက်16နှစ်သူ့ရဲ့ဆေးပြားလည်း15ပြားနောက်ပြီးတော့လည်းတကယ်ကြော်လည်းပြုတ်တဲ့ဆိုင်မှာတွေ့ရတဲ့ဆေးပြားပေါ့နော်သူကအဲ့ဒီနေရာမှာ sini lu dah bono. Tapi kalau tu apa dia ni pasien yang mahu.
Okay, pasien lu ni.
Nau tu kuat di kelima dia ku terang semua pilihan malay. Tahun ni mah tu sajak bila pilihan mah kondus tunggu orang tua deh sura kerja di kelima dia di bawah bono. Biar ni tu tahun ye tu.
ตุมาเลยสันดาเลยชื่อเลยก็จะเอ๊ะก็จะนักงานนี้เนี่ยกำลังคลิมาเลยบัวอูปลุกเปลี่ยนเนี่ยเปลี่ยนไปไหนไม่ใช่เอ๊ะพี่บอกว่าพี่บอกว่าตัวเองเนาะนี่น่ะเรื่องเล่นเวนจ์จอเพื่อการในวิดีโอจูซองไลฟ์พี่เมื่อเช้านี้ก็ในวิดีโอนักงานเราตั้งมาสี่ตั้งนานขนาดเต็มเมื่อสุริยินเราได้พิลานายเนี่ยชีวิตไม่ใช่แบบนั้นเนาะ ยี่สิบเจ็ดสิงหาเลยสิ่งเจ้ากันเลยยิ่งมุ่งเนี่ยมาเลยเอาพิจารณาเนี่ยแต่เราชอบบอกสินสับปีก็ดีกันเลยน้องยี่ดีมาเสร็จแล้วปีก็ก้าวมองตาบุตรแต่ละขั้นละที่มีลูกศิษย์ลูกนิชย์ชนะกันเนี่ยลูกพี่ว่าสุริศิลป์นะแต่ว่ามาเราดีลูกนั่นเนี่ยคุยอันนั้นสิ่งก็ ถ้าเราพิจารณาเรื่องนี้เราจะรู้ยังไงเราอุบลจะชวนอะไรเรื่องตัวนี้วิโรจน์อเมริกาก็ตีใจพิจารณาวิโรจน์ต้องได้พิจารณาถ้าชอบพิจารณาสุริยจังพิจารณาวิโรจน์ธนาคารจะตีในสุริศิลป์ที่เกี่ยวกับในงานเราทำอะไรเงี้ยมูลนิธิลุงยิ่งช่างก็ยาอะไรเนี่ยพิจารณาลุลานายเงี้ยลุงจะรู้ยังไงมั้ง
มาช่วงเลี้ยววิจารณ์เลยตัวนี้เนี่ยสิบวันเด็กก็เสร็จเด็กเนี่ยสิบวันก็จะรู้ตัวกูทราบบ่เนาะตัวสิบวันเด็กก็ตัวเสร็จเด็กไหนบุเป็นสิ่งนี้เนี่ยตัวเนี่ยสามวันปีไหนเมื่อสักชั่วโมงสองสี่ยามบ่เนาะแต่สิ่งนี้ก็ยังตัวเนี่ยเสร็จตัวปีเราคุณยี่เจ้าเนี่ยสุริยเนี่ยสิ่งนี้ก็ยังก็ตัวนั่นเลยเลยคุณยี่ปีไม่รู้ว่าจะมาทำ
เมื่อวันนี้กันนะจะตลอดทั้งอาทิตย์ที่มีปีต่อเราเข้ามาอากูดีเมื่อวันนี้กันนะกูอากูรู้ที่ต้องจานี่ยาไปมาติดทุเรียนปีบีรอเปลี่ยนทุเรียนจากกูรู้สิ่งนี้มันไปมานานสินในมาเลยเข้ามาอากูรู้ติดต่อส่งเลยอเมริกันทุกคนสิ่งกูเลยยาวไปอินเดียนาปีเนี่ยอินเดียนาพูดถึงมีมาเชื่อใจเด็กบีเอซีเอ็มยามาอเมริกันลงวิธีงานสิ่งจริงบาร์เลยลุงยังเจ้าหน้าที่ด้วยส่วนเจ้ากูติดต่อปีมาว่า BACI อพยพจากกอลเลจจูโปรแกรมดาริดาโกลเลียนซันเนตด้วยส่งเวกูจีจัสซีซันตูเทนซันแมงกูสัตว์มีเมียนทาวาเลยเนาะสำหรับมาจากที่ญี่ปุ่นเป็นหนึ่งอาบีเอซีไอเอพยพซีซันเนปอนอดีอินเดียนามา
ลุงเงี้ยเจ้าหน้าที่เตรียมไปส่งด้วยเรือไปเรือเรือที่อาวาเลยสรุปไอ้ที่ด้วยส่งเวจีนไปเรือเรือเรือที่อาวาเลยนี่มาคือมีที่มาชีเลยจังหวัดจังหวัดนั้นเลยที่กูอ่ายูนิเวอร์ซิตี้ไฮเออร์เอดูเคชั่นวะเนาะที่เราบลูอ่านิลันเนชั่นเมย์ที่เราดีตัวสิมาเลสสปอร์ตซิสเต็มวะเนาะที่เราตัวอาบีเรือลูกุญยี่เรือลูกเรือชีเลยสุราตัวที่ที่สิพยานตัวอ่าดีกับยูเอชเลอร์ทัพเชื่อไปเลย
ไอ้ที่สมัยมาจ้างหนูจ้างนารีไปแล้วเราป่าวเลยจ้างหนูจ้างเราป่าวแต่ยาจ้าวเราสิเลยไหมเลยแล้วนี่เด็กดูแทนที่เป็นเลเวียจ้างหนูจ้างนารีป่าจ้าเลยอ่าอันนี้เราอาเพียงอะไรจ้าง
high school student เลยพี่เด้อ่าปีรอมิลสกูลสตูดิโอเลยเลยใช่เด้อปีรอจ้างก็เลยเลยเลยเนี่ยเนี่ยบ่เนาะเนี่ยเช่นเราตัวลาจ้าใช่เลย
ทำไมอันนี้เราต้องเอาเพียงเราไฮสคูลสตูดิโอเลยพี่ป่ะเนี่ยโอเคสำหรับไอ้เราที่ส่งเนี่ยคำว่าอดีตการที่ลุงเนี่ยเจ้าหน้าที่เนี่ยบรรลุเจ้าหน้าที่อดีตการทำไปเราสูงนี่จ้าวเลยสตูดิโอเลยที่
เพราะว่าสตูดิโอเนี่ยเป็นไม่คุ้นเลยพิเศษสกอลเลอร์ชิพจะจ้างมาพิเศษคอลเลจไปจ้างมาพิเศษโปรเฟชชั่นแนลจ้างมาพิเศษจ้างเราดีอันนี้อีเวนต์มาว่าจ้างเราอารมณ์ชงไม่รอเลยพี่เราไปตัวอะไรพิเศษโอเคสำหรับกูรู้ด้วยส่งเวมีว่าโอ้เนี่ยแต่งลูกพี่ละเนี่ยโอ้โหเดี๋ยวจ้างเราเนี่ยอันนี้เส้นจังปาร์เรคอลเลจยูสเมลูพอร์ตพิเศษเลยอ่าโซดีฮาร์สเวชชั่นจ้างเราเนี่ยชอบใจมีอ่ะปอนอ่ะแล้วจ้างเราดีฮาร์กูเนี
ဒီလူငယ်ចောင်းသားတွေရဲ့ပညာရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအောင်အထောက်အကူဖြစ်တယ်လို့ထင်ပါလဲခင်ဗျ။
ကျွန်တော်အရင်နဲ့ဒီအရင်နဲ့ထောက်ပြပေးတယ်လို့ယုံကြည်တယ်။ ဒီဥပမာဟို statistic ပေါ့နော်ပြောရမယ်ဆိုရင်ကျွန်တော်ဒီ college graduation rate နဲ့ college going rate တွေကကျွန်တော် compare တဲ့အခါမှာလေဒီခေတ်က9နဲ့6နှစ်နဲ့အခုလက်ရှိနဲ့ compare တဲ့အခါမှာအရင်က increase တာကျွန်တော်တွေ့ရတယ်ကျွန်တော် BACI နဲ့ကျွန်တော် partner တွေပေါ့နော် community ကောင်းဆောင်တွေရဲ့စူးစမ်းမှုကြောင့်လည်းဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်ဒီဒီဒီပွဲစဉ်တွေဖြစ်စေပြီးတော့ကျွန်တော်လှုပ်ဆောင်မှုတွေပုံမှာကျွန်တော်ဝန်တာတယ်ပေါ့နော်ကျွန်တော်အောင်မြင်မှုတွေတွေ့ရတော့လေ
အခုတခါကျွန်တော်မေးမြန်းခြင်းသူကတော့ဒင်ဆမ်မန်ပါသူကဒီကျောင်းသားတွေပြန်လည်တွေ့ဆုံပွဲကိုအဓိကဒီဦးဆောင်ကျင်းပသူတွေထဲမှာပါဝင်ပါတယ်နောက် BACI အဖွဲ့ဝင်လည်းဖြစ်ပါတယ်ဆိုတော့အခုဒီတွေ့ဆုံဆွေးနွေးပွဲအတွင်းမှာပေါ့လေဘလို့အကြောင်းအရာတွေကိုကျောင်းသားတွေအနေနဲ့အများဆုံးဆွေးနွေးကြတာပါလဲ
ဟုတ်ကဲ့အဓိကတော့လေဟိုကျွန်မတို့ BSA program ကနေကျောင်းပြီးတော့လေကျောင်းသားတွေကသူတို့ရဲ့အတွေ့အကြုံ high school middle school မှာသူတို့ဘယ်လိုဖြတ်ကျော်ခဲ့ရလဲ high college မှာဘယ်လိုဖြတ်ကျော်ခဲ့ရလဲဆိုတဲ့အတွေ့အကြုံတွေเนาะ RP စကားတွေပြောခဲ့ကြရစေ
ဆိုတော့ BACI အနေနဲ့ရောဒီကျောင်းသူကျောင်းသားတွေကိုဘယ်လိုကူညီခဲ့လဲ
ကျွန်မဆိုတော့back in 2013 14မှာကျွန်မ high school program မှာကျွန်မပါဝင်ခဲ့တဲ့ BSA program ဆိုတော့သူတို့အဓိကတော့အဓိကတော့သူတို့scholarship တွေသူတို့ရှာပြီးတယ်ပြီးမှသူတို့ကျမတို့ essay ရေးတဲ့ဟာတွေကိုသူတို့ correction လုပ်ပြီးတယ်ပြီးမှသူတို့ကျမတို့ high school နဲ့ college တက်ဖို့recommendation တွေသူတို့ရေးပြီးတယ်ပြီးမှသူတို့ဟို college ရှောက်ဝင်ဆုံးလဲသူတို့ဘယ်ကျောင်းကပိုကောင်းတာလဲ which college better college ကောင်းတဲ့ဟာတွေသူတို့ရှာပြီးပြီးမှအဓိကကျမတို့ကိုရှောက်ထားပြီးမှအကူငယ်သူတို့ college အတွက်အကူငယ်အားလုံးယူပြီးရရှင့်
high school เจ้าเนี่ยมาอัธรตันเจ้าเนี่ยมาซาตินเนี่ย now high school อัธรตันเจ้าเนี่ยปีได้คาจารอ take the college ดิยောက်ดาปอสรเอาไอ้โล take the college ดิยောက်แก่เฉยมาโหอธิกยินสันยาได้อักแคแคอ่ะโหบาเมียนผิดมะเลย
โอเคจม้าอนีเนี่ยส่วนတော့อะคูจม้าอายุโปรเมนเตอร์มาสรุปท่านนี่ตะยัดออกมาဖြစ်တယ်အဲ့ဒါจม้าอนีเนี่ยส่วนတော့ first english စကားတည်းလေးခက်တယ်จม้าတို့อ่ะမြန်မာပြည်มาဆိုရင်ဟိုရှစ်တန်းထိပဲပြီးပြီးมาဒီมาအင်္ဂလိပ်စကားမတီးဘဲနဲ့ရောက်ခဲ့တဲ့အတွက်အင်္ဂလိပ်စကားခက်ခဲရှိတယ်။အဲ့ဒါအဓိကပဲကျမတို့ဆိုပြီးမှ second ကတော့ဟိုကျမတို့ကဟိုဒီ US ရဲ့မှာဆိုတော့ကျမ first generation college student ဖြစ်တယ်ဆိုတော့ college ဘာဘာတွေလုပ်ရမှာဆိုတော့သိမသိဘူး။ဆိုတော့အမျိုးဖြစ်တဲ့အချိန်မှာကျမတို့ BSA director Eliza ကိုလည်းမိတယ်ပြီးမှ system တွေလည်းဒီမှာ BSA မှာအလုပ်လုပ်တဲ့ system တွေလည်းမိတယ်ပြီးမှတို့ဆီမှာအကျဉ်းခံတွေတောင်းခဲ့ရှင့်။
ဆိုတော့အခုဒီကြောင့်ဟိုအခုဒီဟိုတွေ့ဆုံဆွေးနွေးပွဲလုပ်တဲ့အခါမှာကြတော့ဒီအလဲတန်းအထက်တန်းကျောင်းသားတွေလည်းပါတယ်ဆိုတော့ဟိုအခုဟိုညီမတို့ဆိုလို့ရှိရင်ဒါတက်တူဟိုတောင်ရောက်နေပြီဆိုတဲ့အခါကြတော့လေဟိုဟိုနောင်တက်လာမဲ့ဒီမျိုးဆက်တစ်ကျောင်းသားတွေကိုကြတော့အဲ့ဒီလိုမျိုးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူတို့တွေအဲ့လိုအထက်ခဲနေမတွေ့ရအောင်ကြိုပြီးတော့ရှင်းပြတာမျိုးတို့တွေ့ဆုံပွဲအတွင်းမှာပြောပြသေးလား
ဟုတ်ကဲ့ပြောဖြစ်ပါရရှင်ကျမတို့အဲ့ဒီ college and youth service မှာဆိုင် BSA program ကနေကျောင်းပြီးသွားတဲ့သမီးကျမလိုပေါ့နော်ကျောင်းပြီးသွားပြီးမှ college တက်တဲ့ကျောင်းသူကျောင်းသားများသူတို့ပြန်လာပြီးမှသူတို့အတွေ့အကြုံပြီးမှသူတို့ college မှာဆိုရင်ဘယ်လိုစာကြည့်ရမလဲဘယ်လို schedule တွေဘာတွေလုပ်ထားရမလဲဆိုတော့သူတို့ရှင်းပြထားရှင်အတိအသေးပြီးမှအလုပ်ကစသူတို့ရှင်းပြထားရှင
်ဆိုတော့ဟိုတခြားရောဘယ်လိုအကြောင်းအရာတွေကိုဟိုဆွေးနွေးကြသေးလဲ
ဟုတ်ကဲ့အဓိကတော့ကျမတို့ရဲ့ concentration ကတော့ဟို education ပေါ့နော်ဆိုအဓိကတော့ဟို Burmese American community မှာရှိတဲ့ကျောင်းသားအလုံးသူတို့ college တက်နိုင်ဖို့ရတဲ့ကျမတို့ယူရထားရဆိုတော့ကျမတို့ program မှာဆိုရင်ဟို college အသီးသီးမှာကျမတို့ Indianapolis မဟုတ်ရင် Indiana မှာရှိတဲ့ college အသီးသီးမှာcollege သူတို့ကိုယ်စားလှယ်များကိုသူတို့ကျမတို့ဖိတ်ခေါ်တယ်ပြီးမှသူတို့ရဲ့ဟိုအကြောင်းကိုဆွေးနွေးခန်းနဲ့အဓိကတော့သူတို့ရဲ့ကျောင်းဝင်ခွင့်လျှောက်ချိန်မှာလိုအပ်ချက်တွေပြီးမှအဓိကသူတို့ကျောင်းoffer the scholarship တွေပြီးမှငွေကြေးထောက်ပံ့မှုတွေကိုကျမတို့ရှင်းပြစီခဲ့တယ်နော
်ဆိုတော့အခုဒီတွေ့ဆုံဆွေးနွေးပွဲလုပ်တဲ့အခါမှာရောဒီအင်ဒီယားနာပြည်နယ်ထဲကကျောင်းတွေကကျောင်းသားတွေပဲလာပြီးတော့ပြောကြလာဒါမှမဟုတ်တခြားပြည်နယ်ကသူတွေရောပါသေးလား
ဟုတ်ကဲ့ရှင်ကျမတို့ပွဲလုပ်တဲ့အချိန်မှာကျမတို့ဟိုကျမတို့ဒီ Burmese community American community ကနေကျောင်းပြီးသွားပြီးရနော်မြန်မာပြည်သားဒီမြန်မာပြည်သားဒီ US မှာကျောင်းပြီးသွားတဲ့လူတွေကျမတို့အားလုံးဖိတ်ခေါ်တယ် Michigan ကနေလည်းတယောက်ရှိတယ်ပြီးမှ Texas Dallas Texas ကနေတယောက်ရှိတယ်ပြီးမှကျမတို့ဟို Indianapolis ကလူတွေပဲမဟုတ်ဘဲနဲ့တနေ့တခြားလူတွေလည်းကျမတို့ဖိတ်နေရှင့်
Peter Sonny American the Queen season go to Sabigarawa, D season go Ingani Menekemale, now the Jane Pianle Nasin and Marikmia, a good Naso Nasin Jam, Pessin, Canaro, Tapan and Nibina season Pipare, Dokimutaka season to Sabitarawa.
ဒီတစ်ပတ်တော့ high speed camera လို့ခေါ်တဲ့ဉာဏ်လုံးမြင် camera အကြောင်းကိုပြောပြပါရစေ။တစ်စက္ကန့်ကိုပုံရိပ်ပေါင်း 250 ကနေ 900 လောက်ထိပုံဖမ်းနိုင်တဲ့ camera ကိုဉာဏ်လုံးမြင် camera လို့ခေါ်နိုင်ပါတယ်။ဒီဉာဏ်လုံးမြင် camera ကိုတီထွင်ဖို့အတွက်ဘာကြောင့်လိုအပ်လာပါသလဲ။ယူပပေးတာပညာရှင်ဒေါက်တာပရိသတ်တင်ကအခုလိုရှင်းပြပါတယ်။
National TV system NTSC ပေါ့နော်နောက်ပိုင်းကြတဲ့အခါကျတော့နက်ရှင်နယ် ဒါပေမဲ့တဘာဝမှာဖြစ်ပြနေတဲ့ဟာတွေကတိတ်မြန်တယ်ပေါ့နော်ဥပမာအားဖြင့်မြင်းကကစုံပေါက်ပြီးနေတယ်ဆိုလို့ရှိလို့ဒီမြင်းကမြေကြီးကိုပဲအချိန်မှာထိလို့ပဲခြေတော့ကထိတာလဲဆိုတော့တိတ်စိတ်ဝင်စားကြတာပေါ့နော်လုံခဲ့တဲ့အနှစ်
90လောက်ထိရိုက်တယ်တကယ်တမ်းပြန်ကြည့်တဲ့အခါကျတော့တစ္ဆက္ကန့်ကိုစံငါးပုံပုံ20လောက်ကြည့်တဲ့အခါကျတော့တဘာဝရဲ့လှုပ်ရှားမှုအစစ်ကိုဒီလိုမြင်လာဖို့အတွက်သုံးရတဲ့ကင်မရာရဲ့မှန်သားအပြင်ပုံရိပ်တွေအများကြီးကိုတိတ်နိုင်မဲ့နည်းပညာသစ်ပေါ်လာမှသုံးလာနိုင်တာဖြစ်ပါတယ်ကင်မရာရဲ့
data ကို တင်ထားနိုင်တဲ့ computer တွေ အမြန်ဆုံး တင်နိုင်တဲ့ အမြန်ဆုံး ရိုက်နေတဲ့ camera တွေ ပေါ်လာတယ် video camera တွေ ပေါ်လာတယ် အခါကျတော့မှ သုတေသနာ လောက်ရတာတွေက ပို့ပြီးတော့ အောင်မြင်လာတယ် ပို့ပြီးတော့ တဘာဝ အချက်လက်တွေ သုတေသနာ တွေ ကို တည်တည်ချာချာ လုပ်နိုင်ပါတယ်
ဒီ ဉာဏ်လုံးမြင် camera ကို ဘယ် နေရာ တွေ မှာ သုံးနေပါသလဲ
ဉာဏ်လုံးမြင် camera နေရာတကာမှာ သုံးပါတယ် တုံးအောင်တုံးပါမလားလို့မထင်တဲ့နေရာပါလဲဆိုလို့ရှိရင်မိတ်ကအလှကုန်နောက်ဆက်ပြရင်အဲ့ဒါကြီးသူတင်နာလုပ်တဲ့အခါကျတော့မိတ်ကတကူလိမ့်နဲ့ဘော်ဒီလိုရှင်းဆိုပါလို့အဲ့ဒါမျိုးဘလောက်ချောမွနေအောင်လိမ့်နိုင်လဲဆိုတဲ့ဟာသူ့ရောတဲ့ဓာတုပေဒါတွေရောတဲ့အခါမှာဘလောက်အမြန်နဲ့ရောလဲဆိုတော့သူကမြန်မြန်ရောလေကောင်းလေလားရန်ရောနေတဲ့အချိန်မှာဘာဖြစ်နေလဲဆိုတဲ့ဟာကိုသိကျင်တဲ့အတွက်
င်ပဲနောက်အင်ဂျင်မှာရှိတဲ့ valve တွေခုန်နေတာပေါ့နော်ခုန်တာမှန်ရဲ့လားဆိုတော့မျက်စိနဲ့ကြည့်လို့မရအောင်လေစက်စက်ကောင်အချိန်ပေါင်း900 1000မကခုန်နေတဲ့ဟာကြတော့မျက်လုံးနဲ့မမြင်ရတဲ့အတွက်တစင်းစီဘလို့ပြောင်းလဲသွားလဲ valve လေးတွေခုန်တာမှန်သလားမမှန်လားဆိုတာကိုမျက်နှုံးမြင့်ကင်မရာနဲ့အင်ဂျင်ကိုဓာတ်ပုံရိုက်လိုက်တယ်ရိုက်တဲ့နှုံးကအယမ်းမြန်ပြီးတော့ကြည့်တဲ့နှုံးကတအား short ချလိုက်တော့တစင်းပြီးတစင်းဘာတွေပြောင်းသွားလဲဘလို့ပြောင်းသွားလဲဆိုတာကိုသိနိုင်ပါတယ်အနောက်တစ်ခုသိအရေးကြီးတာပေပီပေါ့နော်ကားမောင်းသမားတို့ပက်ဆင်ဂျာတွေဟိုဒါပဲတိုက်နေတိုက်နေပေါ့နော်ကားဘော်ဒီမှာကျိုးပယ်ပြီးတော့လူအန်ဒရယ်ရောက်အသက်အန်ဒရယ်ဖြစ်နိုင်ပါတယ်အဲ့တော့အဲ့လိုမဖြစ်အောင်ဒီကားဘော်ဒီရဲ့ structure ကဘယ်နေရာမှာစပြီးကျေသွားလဲဆိုဘာကြောင့်ကျေသွားလဲဆိုတာကိုမျက်နှုံးမြင့်ကင်မရာနဲ့ရိုက်ပြီးတော့မှသူ့ slow motion ပြန်ကြည့်တော့မှဒီကားဘော်ဒီဒီဇိုင်းစောက်တဲ့အခါဒီတဲ့ပို့ပြီးကားအောင်လှုပ်ဖို့တုတေသနာတိတ်အသုံးဝင်ပါတယ်
အားကစားမှာအတုံးတင်တာကိုကြည့်အောင်ပါ
။ဂေါက်တိရိုက်လိုက်တဲ့အခါကိုရွှဲတဲ့ဟန်လွှဲပုံတွဲနည်းနဲ့ဒီဂေါက်တန်ရိုက်လိုက်တဲ့အခါကြလို့ရှိရင်ဘယ်နေရာမှာထိသွားလဲဆိုတာကိုမမြင်နိုင်ပါဘူး။ဂိုက်လေးရာလောက်ကိုနော်၄-၅စက္ကန့်အတွင်းရောက်သွားအောင်ဒီလောက်မြန်တဲ့ နှုတ်နဲ့ရိုက်လိုက်တဲ့ဟာကောက်တီးရဲ့ဘယ်နေရာမှာထိတယ်လဲကောက်တီးကဘလို့ပိန်သွားတယ်လဲပြန်ဖောင်းလာတယ်လားကောက်တီးဒီဇိုင်းလုပ်တဲ့ဟာကောက်ရိုက်တဲ့အတန်သူ့တေသနာလုပ်တာလဲပြန်နှုတ်မြင့်ကင်မရာနဲ့ပဲကြည့်လို့ရတယ်နောက်အားကစားသမားတွေဒိုင်ဗင်ထိုးတာဆိုရေထဲကိုတဲ့တယ်လေးကြာသွားအောင်ရေထဲဖွာမသွားအောင်ဘယ်နည်းနဲ့ဘလို့ထိုးဆင်းလိုက်လဲဘယ်နေရာမှာမှားနေတယ်လဲနောက် ဒီနေရာမှာတိုက်လို့ရှိရင်ဘောလုံးကကုလူချင်းတဲ့နေရာကိုရအောင်လုပ်လို့ရတယ်ဆိုပြီးပြစရာဟိုက်စပီကင်မာနဲ့ရိုက်ပြီးတော့မှပြန်တင်ပေးပါတယ်။ဒါကွေရဲ့အတွက်ကိုဘယ်နေရာတွေမှာသုံးပါသလဲ။ပန်းနဲ့ပြစ်လိုက်တဲ့အခါကျလို့ရှိတယ်တစ်ဆက်ကံမီတာပေါင်းမြောက်များစွာနဲ့ဒါတွေတိုင်းကနေထွက်သွားတဲ့အခါကျတော့ဒီကအင်ဂျင်မှာကြည်စံရဲ့ထိပ်ဖူးက ဘလို့ကွဲပြီးဝင်သွားတယ်လေမကွဲအောင်ဘလို့ပစ္စည်းများတုံးမလဲကြည်စံရဲ့အချိန်ကြောင်းဘယ်နေရာမှာကွဲလို့မကွဲအောင်ဘာလို့မလဲနောက်ဘုံပောက်ကွဲတဲ့ဟာဘယ်နေရာမှာဘယ်အချိန်မှာပောက်သွားတဲ့အခါကျဘလို့ထိကိုက်မှုဖြစ်နိုင်တယ်လေဘလို့ကာကွယ်နိုင်တယ်လေအဲ့ဒါအစပေါ့ညံနှုံးမြင်ကင်မရာတွေနဲ့ကာကွယ်ရေးမှာလဲတုံးကြပါတယ်စိတ်ပညာမှာကြတော့စိတ်ပညာစိတ်ဝင်စားစရာတွေတခုပြောပါဦး နာချီလိုက်တဲ့အခါနှာခေါင်းထဲကထွက်လာတဲ့အရေးအမှုန်တွေကဘယ်နှုန်းနဲ့ဘလောက်ထွက်သွားလဲဆိုတဲ့ဟာကိုသိကျင်ကြတယ်သိကျင်တာတခြားကြောင့်မဟုတ်ယောဂကုဆက်တဲ့ဟာဘာကြောင့်ကုဆက်တယ်လဲဟာချိုးဆိုပြီးတော့တခါလဲတန်းချီလိုက်တဲ့အခါစက်ကန်အတွင်းမှာမီတာ200လောက်နဲ့ကိုထွက်သွားတာတချို့ကြတဲ့အခါကျအမှုန်လေးတွေကသေးလွန်အားကြီးတဲ့အတွက်ထွက်တာသွားတယ်ပတ်ဝန်းကျင်နားမှာနေနေတယ်တဖြည်းဖြည်းချင်
Lady. Benny Hau Balauti Twanang, US Abo Multi, Balauti Pian Twanang, Surehau, Tutitan Aluda. Sixty wins Abu Kamara.
Doctor Brida Tema, Yanomi Camera Go, Siwa Tipane, Agata, Susan Yurima, Pelu Tony Jare, Hilo Titan Lan in Adam, Dudarita, Pelu Joshi, Surago, Nota Bama, Sati, Tindia Pibu, Shire, Surago, Pio Jane, Titan Impact, Tipane, Nipina, Kanago, Timabe, Yana Lavias, Nota Bama, Tempi, Sanga.
တော့ကမြို့သက်စီစဉ်တင်ဆက်ပေးတဲ့သိပ္ပညာနဲ့နှီးပညာကဏ္ဍဖြစ်ပါရခင်ဗျာ။ဗီအိုအမေရိကန်တန်ကနေတောက်ချာနေညဘက်အတန်းနဲ့စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်အတန်းလွှင့်ပေးနေပါတယ်။ဒီမနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်း90ကြားရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုလည်းပြန်လည်နားဆင်ကြမှာပါ။လိုင်းတို့မီတ
တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်နေဦးကကြေညာပေးပါမယ်ခင်ဗျာ
။ပါကစ္စတန်နောက်မြောက်ဘက်ဒေသမှာဘုံးပေါက်ကွဲမှုနှစ်ခုကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး80ယောက်ထဏ်ရရသွားပါတယ်။အာဖဂန်နိုင်ငံနဲ့နယ်စပ်ဒဇယ်တိုင်းကိုပိုင်အုပ်ချုပ်ခွင့်ရကုရန်လူမျိုးစုဒေသရဲ့အဓိကမြို့ဖြစ်တဲ့ပရာချီနာမြို့လူစီကားရဲ့ဈေးတစ်ခုထဲပေါက်ကွဲမှုတွေဖြစ်ခဲ့တာပါ။လူသားလူလာများတဲ့မုန်းလွှဲချိန်မတိုင်ခင်မှာပြင်းထန်တဲ့မြင်ရတဲ့ဘုံးတလုံးပေါက်ပြီးတိတ်မချခင်မှာပဲအင်အားပြည့်တဲ့နောက်ထပ်ဘုံးတလုံးပေါက်ကွဲခဲ့တာဖြစ်ကြောင်းလဲဒေသခံလွတ်တော်ကိုယ်စားတူကပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံခွတ်ထုတ်ပြီးနောက်ပိုင်းဗြိတိန်မှနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေခံစားဝင်ရှိမဲ့အခွင့်အရေးတွေအတွက်သူ့ရဲ့ကမ်းလှမ်းချက်ဟာအင်တာမမျှတပြီးလေးနက်မှုရှိကြောင်းဝန်ကြီးချုပ်ထရီဇာမေကပြောဆိုလိုက်ပါတယ်။ဗြိတိန်မှာအခြေချနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေအနေနဲ့နေရပြန်စရာမလိုလို့မိသားစုတွေတကွဲပြားဖြစ်တဲ့အဖြစ်မျိုးတွေတွေ့ရမှာမဟုတ်ဘူးဆိုပြီးတော့လဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ကတ္တနိုင်ငံကိုအချင်းပဲဖွဲ့စည်းပြီးကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်ဆက်ဆက်ပြီးဆက်ဆံရေးဖျက်တောက်ထားတဲ့ဆော်ရီအာရေဗီယာနဲ့တခြားပင်လယ်ဝင်နိုင်ငံတွေကကတ္တာဆိုးကဆော်ရီအာရေဗီယာမှာတောင်းဆိုချက်တွေကိုကတ္တာဆိုးကထံပေးပို့လိုက်ပါတယ်။ဆော်ရီအာရေဗီယာ၊ဘာရင်အာရဗ်ဆော်ဘာများပြည်အောင်စု UAE နဲ့အီဂျစ်အရာလီနိုင်ငံနဲ့ကတ္တာနိုင်ငံတို့ကြားဂျောင်းဝင်ဆက်ဆက်ပေးနေတဲ့ကိုယ်နိုင်ငံကတောင်းဆိုချက်တွေကိုကတ္တာဆိုးကထံပေးပို့ပေးလိုက်တာပါ။ကမ္ဘောဒီးယားနိုင်ငံမှာကမ္ဘာနီလက်ထက်ကရရဲ့ဆက်ဆက်ကျူးလွန်နေတဲ့လူရွတ်တွေနဲ့ပတ်သက်လို့တာဝန်ရှိကြောင်းတရှိထင်ရှားရှိနေစေဖြစ်တဲ့ကမ္ဘာနီခေါင်းဆောင်နှစ်ဦးနဲ့တူဦးကဒီကနေ့တရားခွင်မှာပြောဆိုလိုက်ပါတယ်။အသက်85နှစ်အရွယ်ရှိပြီဖြစ်တဲ့တမရဟောင်းကီယူဆာဖန်ကကုလသမဂ္ဂရဲ့တံပိုးမှုနဲ့စစ်ဆေးနေတဲ့တရားခွင်မှာဒီကနေ့အပြီးကလျှောက်လဲချိန်မှာပြောဆိုလိုက်ကြပါ။သူ့ပေါ်မှာတော့လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတက်ဖြတ်မှုတွေနဲ့ရုံးတင်စစ်ဆေးနေတာဖြစ်ပါတယ်။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကွန်လင်းကပြောပြပေးခဲ့တာပါခင်ဗျာ။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်လေးကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ30နဲ့40 49ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ အခုထုတ်လွှင့်ပေးတဲ့အစီအစဉ်လေးကို VOE မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာဖန်ယူနားဆင်နိုင်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရနိုင်ဖြစ်ပြီးတော့အတန်ဖန်း engineer ကတော့ Curtis Bynum ဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာ။သောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington. Welcome.